Welcome to the Voice of America in Burmese.
Mingla ba shin. Washington myo raw VOA American tan ga ni 2020 pi July la 20 ye tanin la ni ne ne phin season ni ko sa tin thong lwin ni ba bi. Akhu yin song tadin ni ko jama engine nan ga tin san ma ba. American Tamara Donald Trump ga tuye yue kaw pwe pyan ba Democrat Tamara Long Du Tamara Hong Joe Biden ye mat nyan swan a ne patat lo me gun thauk khe pi Tamara phit pho a ye chin pye mi mu ma shi bu lo wi phan tat khai lai ba de. Atat 89 ni a ywe ဒုတိယမဟာဟောင်းဂျိုးဘိုင်ဒန်ရဲ့မှတ်ဉာဏ်ကောင်းမကောင်းမေးခွန်းထုတ်ထားတဲ့ကြေညာတစ်ခုကိုထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ကထုတ်လွှင့်ခဲ့ပါတယ်။တကယ်လို့နိုဝင်ဘာလ3ရက်နေ့မှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဂျိုးဘိုင်ဒန်အနိုင်ရခဲ့မယ်ဆိုရင်အမေရိကန်သမိုင်းမှာအသက်အကြီးဆုံးသမ္မတတဦးဖြစ်လာမှာပါ။လက်ရှိမှာတော့အမေရိကန်သမ္မတတွေတဲ့အသက်84နှစ်အရွယ်ထရမ့်ကအသက်အကြီးဆုံးသမ္မတဖြစ်ပါတယ်။Fox တင်ထဏာရဲ့တနိုင်ငံလုံးစစ်တမ်းကောက်ယူချက်အရ Biden ပေါ်လက်ရှိသမ္မတ Trump ထက်လူကြိုက်များမှုဟာ49ရာခိုင်နှုန်းနဲ့ Trump က47ရာခိုင်နှုန်းရှိနေပြီး Biden ကကပ်ပြီးအသာစီးရနေတယ်လို့ဖော်ပြထားပါတယ်ရှင်။ American ပြည်ထောင်စုမှာ COVID-19 ကပ်ရောဂါကူးစက်မှုမြင့်မားနေတာကိုဟန်တာထိန်ချုပ်ရေးပြည်သူတွေနှာခေါင်းစီးတက်ကြဖို့လိုလားပေမဲ့နိုင်ငံတွင်းမဖြစ်မနေတက်ဆင်ရမယ်ဆိုတဲ့အမိန့်အာဏာသူ့အနေနဲ့ထုတ်ပြန်မှာမဟုတ်ဘူးလို့သမ္မတ Trump ကပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းနှာခေါင်းစည်းတက်တဲ့အပေါ်မှာသူ့အနေနဲ့ယုံကြည်မှုရှိကြောင်း Fox News Sunday ရုပ်သံရဲ့အင်ဂျီရောမှာသမ္မတကိုတွေးဆမေးမြန်းထုတ်လွှင့်တဲ့အစီအစဉ်မှာ Trump ကပြောခဲ့တာပါ။ဒါ့အပြင်နှာခေါင်းစည်းတက်တာဟာကောင်းတယ်လို့လည်းသမ္မတကပြောပါရယ်။လူငယ်တဲ့တပတ်ကမှအများပြည်သူရှိသမ္မတ Trump တယောက်နှာခေါင်းစည်းတက်ထားတာကိုပထမဆုံးချိန်တွေးခဲ့ကြတာပါ။ဒါပေမဲ့တောက်ကြနေကအင်ဂျီရောမှာFox သတင်းဌာနက Chris Wallace နဲ့တွေ့ဆုံမေးမြန်းကမှာတော့လူတိုင်းနှာခေါင်းစည်းတက်စီမယ်ဆိုရင်အရာအလုံးပျောက်ကယ်သွားမယ်ဆိုတဲ့အချက်ကိုတော့သူ့အနေနဲ့သဘောမတူကြောင်းသမ္မတ Trump ကဆိုပါတယ်။အမေရိကန်မှာအဟိမြန်မြင့်တက်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြည်နယ်90ကပြည်နယ်အုပ်ချုပ်ရေးမှုတွေနဲ့မြို့ကြီးတွေကမြို့တော်ဝင်အများအပြားကတော့နှာခေါင်းစည်းမဖြစ်မနေတက်စီဖို့အမိန့်တွေထုတ်ပြန်ထားပါတယ်။အမေရိကန်မှာမကြသေးခင်ရက်တွေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တစ်နှစ်ကို9000ကျော်ရှိကြောင်းမှတ်တမ်းတင်ခဲ့ပါတယ်။ကပ်ရောဂါကြောင့်အမေရိကန်မှာသေဆုံးသူစုစုပေါင်း34000ကျော်ရှိပြီးကူးစက်သူပေါင်း 3.8 တန်းကျော်ရှိခဲ့ပါတယ်။ကမ္ဘာတဝန်းကူးစက်ပြန့်ပွားမှုနှုန်းမြင့်မားနေစေ COVID-19 ကပ်ရောဂါဟာလူတအုပ်နဲ့တအုပ်အကွာအဝေးနဲ့နေဖို့အိမ်မှာပဲနေဖို့စတဲ့ကန့်သက်ချက်တွေကိုဖြေလျှော့ခဲ့တဲ့နိုင်ငံတချို့မှာတကြော့ပြန်ဖြစ်ပွားနေပါတယ်။စပိန်နိုင်ငံမှာလူတွေကိုအိမ်မှာပဲနေဖို့ကန့်သက်တဲ့အမိန့်တွေပြန်ပြီးထုတ်ပြန်ထားရပါတယ်။ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့အပါအဝင်ဗစ်တိုးရီးယားပြည်နယ်မှာတော့နှာခေါင်းစည်းမဖြစ်မနေတက်ဆင်ဖို့နဲ့မတက်ရင်ဒဏ်ငွေပေးဆောင်ဖို့အမိန့်ထုတ်ပြန်ထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ထုတ်ပြန်ချက်အရကမ္ဘာတဝန်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာစနေနေ့တရက်ထဲတွင်26000လောက်တိုးလာတာကြောင့်နေ့စဉ်ကူးစက်မှုနှုန်းစံချိန်တင်ခဲ့ပြီးဒါဟာနှစ်ရက်ဆက်တိုက်နေ့စဉ်ကူးစက်မှုနှုန်းစံချိန်တင်မြင့်တက်ခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။တနေ့တဲ့ကူးစက်မှုအများဆုံးနိုင်ငံဟာအမေရိကန်ပြည်ထောင်စုဖြစ်ပြီးတနေ့ကိုကူးစက်သူပေါင်း9200နီးပါးရှိနေပါတယ်။ဘရာဇီးမှာတော့တနေ့ကိုကူးစက်သူပေါင်း45,500 နီးပါးရှိပြီးအိန္ဒိယမှာ35,000နီးပါးနဲ့တောင်အာဖရိကမှာ14,000နီးပါးရှိနေပါတယ်ရှင်။မြန်မာနိုင်ငံအထက်ပိုင်းမှာပြီးခဲ့တဲ့ရက်အနည်းငယ်အတွင်းမိုးသည်ထန်စွာရာသွန်းမှုကြောင့်အေရဝတီမြစ်ကြီးမြင့်တက်လာပြီးကချင်ပြည်နယ်အပါအဝင်စကိုင်းနဲ့မန္တလေးတိုင်းတစ်လျှောက်ဒေသခံပြည်သူတွေမြစ်ကြီးကြီးမှု NDA ရင်ဆိုင်နေရပါတယ်။တနင်္ဂနွေနေ့ညကမန္တလေးတိုင်းအမရပူရမြို့နယ်မန္တလေးစကိုင်းကန္နာလမ်းမှာရှိတဲ့ရွှေခဲရေထိန်းတကားကျိုးပေါက်ပြီး AR မြစ်ရေတွေစီးဆင်းဝင်ရောက်လာတဲ့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေကအခြေအနေထိမ့်သိမ်းရေးဆောင်ရွက်ခဲ့ကြတယ်လို့မြမအစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိအခြေအနေမှာတော့စိုးရိမ်နေရဆဲဖြစ်ပြီးရွှေခဲရေထိန်းတကားအနီးတစ်ဝိုက်ရွာတွေမှာနေထိုင်သူတွေကိုဘေးလွတ်ရာအမရပူရမြို့ဓမ္မယုံနေစီကယ်ဆယ်ရေးဖွဲ့တွေကရွှေ့ပြောင်းပေးနေတယ်လို့ဆိုပါတယ်။အလားတူဇူလိုင်လ12-13ရက်တွေမှာမြန်မာပြည်အထက်ပိုင်းမိုးကြီးမှုကြောင့်ကချင်ပြည်နယ်မြကြီးနားစင်ပုံနဲ့ရွှေကူမြို့တွေမှာလူဦးရေ900နီးပါးဘေးလွတ်ရာယာယီရေဘေးစခန်းတွေကိုပြောင်းရွှေ့ပေးခဲ့ရတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်
အင်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 MHz 5 kHz 40 kHz 83 MHz ไฮโดรมีเตอร์ 51 กิโลเฮิรตซ์ 98.5 เนี่ยไฮโดรมีเตอร์ 190 กิโลเฮิรตซ์ 105.5 โลกันโทรเลยได้นะครับเช่นเจ้าမျိုးစင်ဆက်มาครับเนี่ย
VOA တင်ဆက်နေမြန်မာခင်တင်နေကိုဆက်ပြီးတင်ဆက်နေပါတယ် India တိဘက်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုဖြတ်သန်းစီးဆင်းနေတဲ့ Brahmaputra မြေရေရှမ်းမှုကြောင့်ရေကြီးမြေပြမှုတွေဖြစ်ပေါ်ပြီးဒေသခံတမောင်များစွာလည်းအိုမဲ့အိမ်ပဲဖြစ်ကုန်ပါတယ်။ ဟိုတဲ့ရေကြီးမှုတွေကြောင့်အိန္ဒိယနိုင်ငံအနောက်မြောက်ဒေသကအာသန်တီနယ်နဲ့အိန္ဒိယချင်းဒီပေါ်နိုင်ငံတို့ကဒေသခံလေးတန်းဒီပါအိုးအိမ်ပဲဖြစ်ကုန်ပါတယ်။ခုချိန်ထိကြောက်ဆုံးနေသူဒါဇင်ပေါင်းများစွာရှိနေပြီးသေဆုံးသူရေတပ်ဟာလည်း136ဦးရှိသွားပြီလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ အာသန်ပြည်နယ်တစ်ခုထဲမှာတင်လူပေါင်း39ဦးအိမ်မဲ့ဖြစ်ခဲ့ရပြီးသေဆုံးသူရေတပ်ဟာလည်း89ဦးတိရှိသွားပြီလို့ဆိုပါတယ်။ဒီအတောအတွင်းမြန်မာနိုင်ငံထပ်ပိုင်းမှာလည်းပြီးခဲ့တဲ့ရက်နှင်းငယ်အတွင်းမိုးတိုက်ထန်စွာရာသွန်းမှုကြောင့်ARR မြေကြီးမြင့်တက်ပြီးကရှင်ပြည်နယ်ပါဝင်စကိုင်းတိုင်းမန္တလေးတိုင်းတခြားဒေသခံပြည်သူတွေမြေကြီးမှုအနေရင်ဆိုင်နေရပါတယ်။အာဖဂန်နစ္စတန်ကခေါင်းဆ လူမှုကွန်ရက်ကနေတဆင့်အကြိမ်ရေးသားခဲ့တဲ့အထက်အာဖဂန်သမ္မတအာရှက်ကာနီနဲ့သူ့ရဲ့နိုင်ငံရေးပြိုင်ဘက်အဒူလာတို့နှစ်ဦးအနေနဲ့မေလမှာလက်မှတ်ထိုးထားခဲ့တဲ့အတိုင်းအာနာကဲဝေအုပ်ချုပ်ရေးသဘောတူညီချက်ကိုအကောင့်ထဲပေါ်ကြဖို့အတွက်လည်းတိုက်တွန်းထားပါတယ်တိုင်းပြည်ကောင်းဆောင်နေအနေနဲ့အစိုးရအသစ်ဖွဲ့စည်းပြီးအမျိုးသားရင်ကြားစုဆောင်ရွက်မဲ့အစိုးရကောင်စီကိုဖွဲ့စည်းတာအကျဉ်းသားဖလှယ်ရေးအစီအစဉ်ကိုပြီးဆုံးအောင်ဆောင်ရွက်တာနဲ့အာဖဂန်အဖွဲ့ချင်းချင်းဆွေးနွေးမှုတွေကိုလုံဆောင်ကြဖို့တိုက်တွန်းလိုကြောင်းယာယီတမတ်ကြီးကတိုက်တွန်းထားပါတယ်။သမရဂါနီနဲ့အာနာခွဲဝေအုပ်ချုပ်ရေးသဘောတူညီချက်အရအဒူလာအနေနဲ့ဟိုင်းကောင်ဆယ်လို့ခေါ်တဲ့အမျိုးသားရင်ကြားစုအဖွဲ့ကိုဦးဆောင်မှာဖြစ်ပါတယ်။ဒီအဖွဲ့ဟာရမတ်တမတ်သေးတဲ့တာလီဘန်အနေနဲ့ဆွေးနွေးမှုမှာအစိုးရကိုယ်စားပါဝင်ဆွေးနွေးမှာဖြစ်ပါတယ်။ဥရောပမှာကိုရိုနာဗိုင်းရပ်စ်ကပ္ပကရောဂါကနေစီးပွားရေးပြန်လည်နှိုးထရေးအစီအစဉ်ကြီးနဲ့ဒေါ်လာ1ထရီလီယံရန်ပုံငွေရရှိရေးထိပ်သီးခေါင်းဆောင်တွေတွင်းငွေတွေမှာတတိယအကြိမ်မြောက်ဖြစ်ဘရက်ဆဲမြို့တော်မှာဆွေးနွေးကြပါတယ်။ခေါင်းဆောင်28ဦးရဲ့ထိပ်သီးဆွေးနွေးပွဲကသဘောတူညီချက်မရဘဲဆုံးသက်သွားနိုင်တယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂျယ်လာမက်ခဲကသတိပေးထားပါတယ်။တောက်ကြံတဲ့စနေနေ့ရက်တာဆွေးနွေးဖို့စီစဉ်ထားတဲ့ထိပ်သီးဆွေးနွေးပွဲကရလဒ်မထွက်တာကြောင့်တွင်းငွေတရက်ထပ်တိုးပြီးဆွေးနွေးတာပါ။တင်းနေနေဆွေးနွေးဝဲတက်ဖို့ရောက်လာချိန်မှာပဲဂျာမနီဝန်ကြီးချုပ်မာခဲကသဘောတူညီချက်တရထွက်လာမလားဆိုတာမသေးကြဘူးလို့ပြောခဲ့တာပါ။ထိပွားရေးကြဆင်းမှုနဲ့ရင်ဆိုင်နေရပြီးအများစုထိခိုက်ခံနေရတဲ့နိုင်ငံတွေကိုကူညီရေးစီစဉ်ကြီးပေါ့သဘောတူညီချက်မရဖြစ်နေချိန်မှာပဲဥရောပကောင်းဆောင်နေနေကတော့ထိပွားရေးပြန်လည်ဦးမော်ရေးကိုထိတ်တန့်ဦးစားပေးဖြစ်ထားရှိသုံးသပ်နေကြတာပါ။ဥရောပကောင်းဆောင်28ဦးရဲ့ထိပ်သီးဆွေးနွေးပွဲမှာထိပွားရေးပြန်လည်ကဲတင်ရေးစီစဉ်အတွက်စီးမျက်စီးကမ်းသတ်မှတ်ဖို့ဖြစ်ပေမဲ့လည်းနယ်သာလန်ကောင်းဆောင်နိုင်ငံ၅နိုင်ငံကတော့စပိန်နဲ့အီတလီလိုနိုင်ငံတွေပေါ်ငွေကြေးပမာဏအများပြားလွှဲပြောင်းပေးဖို့လက်တွန့်နေတာလည်းဖြစ်ပါတယ်။အီရန်မှာပြီးခဲ့တဲ့နိုဝင်ဘာလကအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေနဲ့ပတ်သက်နေတဲ့မျိုးသား၃ဦးပေါ်စီရန်စီရင်ချက်ကိုတရားရုံးကဆန်းကန်းလိုက်ကြောင်းဒီမျိုးသားတွေရဲ့ရှင်းနေတဲ့ဦးဖြစ်တဲ့ဘာဘတ်ဘက်နီယာကတင်းငွေနဲ့မှပြောပါတယ်။နောက်ထပ်ဆန္ဒပြတဲ့သူတွေကိုချင်းချောက်တဲ့အနေနဲ့အခုလိုစီရန်စီရင်ချက်တွေချမှတ်တာလို့လည်းအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုနောက်ကိုရိုနာဗိုင်းရပ်စ်ကပ္ပကရောဂါကြောင့်အကြီးအကျယ်အခက်တွေ့နေရတဲ့အီရန်မှာဤကဲ့သို့နိုဝင်ဘာလကဖြစ်ခဲ့တဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲမျိုးထပ်ပြီးမဖြစ်အောင်အီရန်အုပ်ချုပ်သူတွေစ조사နေကြတာပါ။ဤကဲ့သို့နိုဝင်ဘာလကဖြစ်ခဲ့တဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဟာ1989ခုနှစ်ဒေါ်လာရေးနောက်ပိုင်းအစိုးရသုံးလမ်းမတွေမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေဖြစ်ပြီးလူပေါင်းရာချီတည်ဆုံးခဲ့တယ်လို့ယုံကြည်ထားကြပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကလည်းနိုင်ငံနောက်တောင်ပိုင်းဘာဘဟန်မြို့ကဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ကမျက်ရည်ပုံနဲ့ဖြိုခွဲခဲ့ပါတယ်။နိုင်ငံရဲ့စီးပွားရေးတည်ထောင်တာတွေနောက်မျိုးသား၃ယောက်ကိုတည်ထောင်ချမှတ်တာတွေကိုဆန့်ကျင်ဆန္ဒပြတာလားလို့မျက်မြင်တွေ့သူတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်း#တည်ထောင်မစီရင်လဲဆိုပြီးပါရှင်ပါတော်စကားနဲ့ Twitter လူမှုကွန်ရက်မှာအချိန်ပေါင်းတန့်ချီရေးသားခဲ့ကြပါတယ်။ဒီနေ့လာနေမနက်ခင်းသတင်းတွေကိုမဲအင်ဂျင်နိုင်တဲ့အတူကျွန်တော်မျိုးစစ်ဆန်တင်ဆက်ခဲ့တာပါ။အခုချိန်ကစပြီးသတင်းပေးပို့ခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ်ခင်ဗျာ
။တရုတ်နိုင်ငံကဒေသတွင်းမှာအခြားတိုင်းပြည်တွေရဲ့အချုပ်အခြာကိုမလေးစားတဲ့လုပ်ရက်ပေါ့။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကစာရေးသားဝေဖန်လိုက်ပြီးနောက်တရုတ်နိုင်ငံရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေထွက်ပေါ်လာတဲ့အပေါ်တုံ့တက်ပေးဖို့ VOA မြန်မာဝိုင်းအဒီတာဦးကျော်စံသားကိုဆက်သွယ်မေးမြန်းထားပါတယ်။
အခုဒီရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံရဲ့ယာယီတောင်ကန်ဂျော့စ်စစ်ဘလီကနေပြီးတော့ဟိုတရုတ်နိုင်ငံကိုဝေဖန်တဲ့ဆောင်းပါးရေးပြီးတော့တရုတ်ဘက်ကလည်းပြန်ပြီးတော့
ပြင်းပြင်းထန်ထန်တုတ်ပြန်လာတဲ့သဘောမျိုးလားခင်ဗျဟုတ်ပါရဲ့တကယ်တော့ဒီရုံးနဲ့အမေရိကန်နှစ်နိုင်ငံဖြားထဲမှာမြန်မာနိုင်ငံပတ်သက်ပြီးတော့သူတို့တစ်ဖက်ကိုတစ်ဖက်အပြစ်ပြောနေကြတာကြားပါပြီအခုကြမ်းမှာအစားတစံပြစ်ဒဏ်နဲ့လူသိရှင်ကြားဖော်ထုတ်လာရဲဆိုတော့တော်တော်လေးသင်္နေမှာမှာဖြစ်လာတယ်လို့ပြောမှာဖြစ်ပါတယ်ခင်ဗျ
โอเคအဲ့တော့နှစ်ဖက်ရေးသားချက်တွေအချက်လက်တွေကိုမှာပေါ့ဦးကျော်သနာဘယ်လိုသုံးသပ်ပါလိမ့်မယ်ပထမအမေရိကန်ဘက်ကရေးတာကိုကြည့်မယ်ဆိုရင်အဓိကကတော့ဟောင်ကောင်ကိစ္စမှာတရုတ်ဟာကမ္ဘာကိုပြေးထားတဲ့ကတိကိုမတည်ဘူးဘာညာစရေးပါတယ်နောက်တောင်ကျုပ်ပင်လယ်ကိစ္စမှာလည်းပဲနိုင်ငံတကာဥပဒေကိုတရုတ်ကချိုးဖောက်တယ်ဒေသတွင်းနိုင်ငံတွေရဲ့အချုပ်အခြာအနာကိုစော်ရဲဆိုတော့ရေးပါတယ ဒီမှာလည်းလုတ်တယ်တယောက်ပြင်းမငင်ညွတ်ဘူးနောက်ပြီးမြန်မာနိုင်ငံဟာတွေးလေပင်နဲ့အောင်လုပ်ထားတဲ့ဖြစ်တယ်ဒါတွေဟာမြန်မာနိုင်ငံရဲ့အချုပ်အခြာအနာကိုတစားစီတစားစီဖိအုပ်နေခြင်းဖြစ်တယ်ဆိုပြီးတော့အမေရိကန်စာထဲမှာရေးပါတယ်အဲ့ဒီပြင်တရုတ်ကြောင့်မြန်မာနိုင်ငံကမွေးဆွေးဝါးပြဿနာလူကုန်ကူးပြဿနာသဘာဝပတ်ဝန်းကျင်ထိခိုက်မှုပြဿနာအများကြီးဖြစ်လာတဲ့ဆိုပြီးတော့ရေး ပြည်ရဲ့တုံ့ပြန်ချက်ကတော့တော်လေးပြင်းထန်တယ်လို့ပြောပါတယ်မယ်အဆုံးနှုတ်လေးအတင်းတော်တော်ခန့်ကျင်းဒေါသဖြစ်နေမှုများပါတယ်ဥပမာပြည်အဆုံးနှုတ်ကိုကြည့်မယ်ဆိုဗမာလိုရေးထားတာနော်တကူကောင်းဆန်သောဟန်ဆောင်ကောင်းသောအောက်တန်းကြသောအကြီးအကဲမျိုးနှစ်ခုကိုခွာခြားလိုက်တာဖြစ်တယ်လေအမေရိကန်ဒီလိုစာရေးတာအဲ့လိုစကားလုံးနဲ့စပြီးရေးထားပေးရပါတယ်ဒါဘာကြောင့်လုပ်လဲဆိုရင်အမေရိကန်ဟာစ ဒီဟောင်ကောင်ကိစ္စနဲ့ပတ်သက်ပြီးတော့ဟောင်ကောင်ဟာတရုတ်ပြည်အစိပ်ပိုင်းတစ်ခုဖြစ်တယ်လို့သူတို့ခုကန်ခြေပါပါတယ်။တောင်တရုတ်ပင်လယ်မှာကြတောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ကဝင်ပြောရလာအောင်လေအမေရိကန်ဒီတောင်တရုတ်ပင်လယ်နဲ့ချင်းရဲ့ကုလသမဂ္ဂရဲ့ပင်လယ်ရေးစံရာပြင်းကိုလက်မှတ်ထိုးတာနဲ့နိုင်ငံတော်မှမဟုတ်ဘူးဆိုပြီးပြောပြနေတုံ့ပြန် အမေရိကန်ကတော့မြန်မာနိုင်ငံဖုံချိုးအောင်အခုနေပြရမယ့်ကိစ္စတွေတော့မှဖြစ်လို့ဖြစ်စီခံတားနေတာဖြစ်တယ်ဆိုတော့တရုတ်ကပြန်လေးပါတယ
်အခုလိုမျိုးပေါ့လေဒီတရုတ်နဲ့အမေရိကန်ကြားမှာပြင်းပြင်းထန်ထန်နေဖြစ်လာတဲ့ခါကျတော့ဒါကအရင်ဆိုပြီးရဲ့ရုရှားနဲ့အမေရိကန်ကြားဟိုဖြစ်ခဲ့တဲ့စီအေးသဘောမျိုးတရုတ်နဲ့အမေရိကန်ကြားမှာဒီခက်တဲ့စီအေးပုံစံမျိုးဖြစ်လာနိုင်တဲ့သဘောလားခင်ဗျာ
ဟုတ်ကဲ့အကျိုးအားအဲ့လိုမျိုးဆက်သွယ်ပြီးတွေ့ရတာရှိပါတယ်ဒါပေမဲ့အမေရိကန်နဲ့ဆိုဗီယက်ပြည်ထောင်စုကြားမှာဖြစ်ခဲ့တဲ့ဒုတိယကမ္ဘာစစ်ပြီးနောက်ပိုင်းစတင်ခဲ့တဲ့ CA ဆိုတာကတော့ ideology သဘောတရားပေါ့ communist ဝါဒနဲ့ democracy ဝါဒကြားတိုက်ပွဲလည်းဖြစ်ပါတယ်အချိန်နဲ့မှာပဲ geopolitics အထူးဝင်နိုင်ငံရေးဆိုဗီယက်ပြည်ထောင်စုကသူတို့နဲ့အင်ဂျင်အရှင်းအယောပါတစ်ခုလုံးကိုစိမ့်ပိုက်လိုက်တယ်ပြီးတော့သူတို့ရဲ့လက်အောက်ခံအစိုးရတွေတည်ထောင်တယ်ပေါ့ဩဇာခံအစိုးရတွေဒါ iron cutting tanklers ပြီးတော့နောက်ယောပန်နဲ့သူတို့ကမှစီးချလိုက်တယ်ဒါကတော့ဒီကလည်းမှဖြစ်ခဲ့တာပါအခုတရုတ်နဲ့အမေရိကန်ကြတော့အဲ့လိုသဘောတရားမျိုးတွေ့ရပါဘူးသူတို့အဓိကကန့်ချင်တာကတော့နိုင်ငံရေးဩဇာကလုံးမှုပါတော်လည်းပဲစီးပွားရေးအချင်းသူတို့အမျှစွန့်လူကျင်တာအပေါ်စီးလူကျင်တာပို့ပြီးတော့ပါတယ်လို့ယူဆမှဖြစ်ပါတယ်နောက်ပြီးတော့ဟိုတုန်းကစီးရေးကာလမှာတစ်ဖက်နဲ့တစ်ဖက်ထိပ်ပြီးဆက်ဆံမှုနဲ့လုံးဝမရှိပါဘူးစီးပွားလေးတွေကိုဒီဘက်ဒီဘက်ဝင်ပြီးတော့မြောက်ပေးပြီးတော့တိုက်ခိုက်နေကြတယ်တွေ့ရပါတယ်အခုတော့အဲ့လိုသဘောထားမျိုးတဲ့ကျွန်တော်ဆွေးနွေးညီနိုင်မှုကြီးကြီးဆက်ဆံမှုလည်းပဲရှိနေပါလေ။ CA နဲ့တော့ကွာတယ်လို့ပြောမှာဖြစ်ပါတယ်။တချို့ကတော့ War of Wars စကားလုံးတိုက်ပွဲတာဖြစ်တယ်။တချို့ကဆွေးနွေးပိုင်းတော့ School War အပြန်အဆက်ဆုပ်ဖြစ်နေတဲ့စစ်ပွဲတွေတုံ့ရတာတွေ့ရပါတယ
်။ဟုတ်ကဲ့။အခုလိုမျိုးပေါ့နော်။ဒီအင်အားကြီးနိုင်ငံကြီးနှစ်ခုကြားမှာဟလာအပြန်အတင်းမာမှုတွေဖြစ်လာတဲ့ခါကျတော့ဒီကိစ္စကမြန်မာနိုင်ငံပေါ်မှာဘယ်လိုအကျိုးသက်ရောက်မှုရှိလာမှာပါလဲခင်ဗျာ။
အဲ့ဒီမနိုင်ငံအတွက်ကတော့သိအရေးကြီးတဲ့အခြေအနေဖြစ်ပါတယ်သတိထားမယ့်ကိစ္စပါ။ဘာကြောင့်လဲဆိုတော့အဓိကတစ်ခုကမြန်မာနိုင်ငံမှာဒီမိုကရေစီရွေးကောက်ပွဲတွေပါတယ်လုံလာကြတယ်အတူကသူတို့ရဲ့အင်ဂျင်ဂျင်ဒေတာမှာဒီမိုကရေစီနိုင်ငံတစ်ခုထုံးရလာမှာမလို့ခြင်းဘူးဆိုတဲ့သဘောတွေ့ရပါတယ်။အဲ့တော့သူတို့အမှန်တကယ်စိုးရိမ်နေမယ်လို့ထင်ပါတယ်။ဒါကြောင့်လည်းပဲသူတို့ကမြန်မာကိုအလုံးအင်းနဲ့စီးပွားရေးအဖြစ်တော့အကောင်လုံးသူတို့ဘက်ကိုစုစည်းဖို့ကြိုးစားတယ်။အချိန်ထဲမှာလည်းအမေရိကန်ကဒီဒီမိုကရေစီအဟလေးရှိမြန်မာဝင်ပြီးတော့ငါတို့ဘယ်လိုဝင်ပြီးလုပ်နိုင်မလဲဆိုတာကိုစူးစမ်းကြည့်ပါတယ်ဆိုတော့ဒီခုကြမှာမြန်မာနိုင်ငံဟာတင်းအဆောင်မခံဘဲနဲ့သူသတိထားပြီးတော့ခြေလှမ်းလာမှာဖြစ်ပါတယ်တကယ်တမ်းဒီမိုကရေစီကြီးကိုဆက်လက်ပြီးတော့အကောင့်တွေဖော်မယ်ဆိုရင်
ပြီးတော့ပြည်သားမှာဖြစ်ပါတယ်တကယ်ကြောင့်ဒါပြုတ်လိုက်ခြင်းနဲ့အောင်ဆင်းလဲဆောက်တာပြလဲဆွဲတာဆိုတာမျိုးလိုအမဲသဘောမျိုးဖြစ်ပါတယ်ဒီလိုဒီမှာခင်ဗျာညပါခင်ဗျာပြည်ဝင်အမေရိကန်တိုင်းရင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်ဂျမ
အမေရိကန်မရိန်းတပ်ဖွဲ့မှာတက်ချက်ကြီးအဆင့်အဖြစ်9နှစ်ကြာတာဝန်ထမ်းဆောင်လာခဲ့တဲ့မသက်ဦးဟာလက်ရှိမှာအမေရိကန်စစ်တပ်ရဲ့အကြီးထောင်မှာထိန်းသိမ်းခံထားရပါတယ်
ဟုတ်ကဲ့ဆက်တူပြီးတော့မှသူ့ဘွိုင်းဖရင့်နဲ့သူနဲ့တူနေတာသူ့ဘွိုင်းဖရင့်ကသူကဟိုတန်ရတနာသူဆက်ဆံတော့လေအဲ့မှာဒီဟိုဒါလည်းဝင်လဲသူချင်းချောက်တော့အဲ့ဒါမျိုးကသူအဲ့ဒီစေတနာတွေစကားပြကြတာစကားပြတဲ့အဲ့မှာဖြစ်တယ်ကျင်းနေခါကျတော့အဲ့ဒီအဲ့ဒါကိုသူ့ ပါမပြန်မသေးဘူးတာဝန်ယူဦးတာဝန်ခံဖို့မရှိဘူးဆိုတာပေါ်လွင်လာတယ်စိတ်မကောင်းဖြစ်တာပေါ့လေစိတ်ဝေဒနာခံစားရတာဒီကလေးတွေကိုကျွန်တော်တို့ဒီတိုင်းကမှစီစဉ်ဖြစ်တယ်ဆိုတော့ဟိုကျေးဇူးဆောင်ပေးတဲ့အနေနဲ့ကလေးတွေလည်းသူတို့လည်းစစ်တပ်ကိုစိတ်ဝင်စားကြတယ်အဲ့ဒါနဲ့ကျွန်တော်လည်းစစ်တပ်သွင်းလိုက်တာအဲ့ဒါမှလင်းကားချောင်းတွေကိုဝန်တာကလည်းတော့တပ်ထဲမှာတာဝန်ထမ်းဆောင်လို
အဲ့ဒါလည်းကြည့်တယ်ဆိုတော့စိတ်ခံစားမှုကမကောင်းဘူးဗျာငွေလည်းငွေနေတာပေါ့ကြည်လည်းစီကွဲတာပေါ့အတမီလေးတွေလို့ကြည့်ရတဲ့အခြင်းပေါ့အမေရိကန်စစ်တပ်အတွက်မှာလိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရမှုနဲ့စော်ကားခံရတာတိုင်ကြားမှုတွေဟာ2019ခုနှစ်နဲ့ဆိုင်2019ခုနှစ်မှာ300ခန့်လုံးတိုးလာတာကိုတွေ့ရတဲ့အကြောင်းအမေရိကန်မရိန်းတပ်ဖွဲ့မှအမျိုးသမီးတပ်သားက900ခန့်လုံးနှိပါးသာရှိတဲ ဒီစီးရင်းနဲ့မှာဖော်ပြထားတာပါကြီးတဲ့ရေးတဲ့မရိန်းတက်နဲ့လေးတက်ဒီလေးခုထဲမှာဆိုရင်2019ခုနှစ်အတွင်းလိမ်မိုင်းဆိုင်ရာစော်ကားခရယဟုတန်ကြားမှုနှုန်းဒုတိယအများဆုံးကမရိန်းတက်ဖွဲ့မှာဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနစီးရင်မှာဖော်ပြထားပါတယ် ဒါမှမဟုတ်အဖြစ်စစ်တပ်ထဲဝင်နေသူတွေအများစုကအမျိုးသားတွေဖြစ်ကြပါတယ်။ထားကြောင့်လည်းအမျိုးသားတွေများတဲ့စစ်တပ်မှာပြောဆိုဆက်ဆံမှုလေးစားလိုက်နာမှုစတဲ့လုံထုံးလုံစင်တွေကအမျိုးသမီးတပ်သားတွေနဲ့မစီရွာတွေရှိနိုင်တာတွေကိုလည်း2020မှာပြင်ဆင်သွားမယ်အကြောင်းအမေရိကန်ကာကွယ်ဝန်ကြီးဌာနရဲ့အစီရင်ခံစာတစ်ခုမှာဖော်ပြထားပါတယ်ရှင်။ကျွန်မအီတန်ဇမား
VOA American တိုင်းရဲ့ Radio နဲ့ ရုပ်မြင်သံကြား အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ ထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှု အရေးပေါ်အခြေအနေကြောင့် VOA Radio နဲ့ ရုပ်သံအစီအစဉ်တွေကို ယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ် ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
အခုဆက်ပြီးမြန်မာအရေးရှင်တွေကအစီအစဉ်ကိုနားဆင်ရမှာပါကျွန်မခင်မျိုးသက်ပါမြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍအတွက်ကိုဗစ်ကာလမှာချထားပေးမဲ့ထောက်ပံ့ငွေနဲ့လေယာဉ်လုံသားတွေကိုစစ်ပစ္စည်းကိရိယာတွေတက်ဆင်ပေးတဲ့လို့စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကအကြံပြုပါတယ်ဘလို့လုပ်ငန်းတွေမှာဘလို့ပုံစံနဲ့တက်ဆင်ပေးနိုင်မှာလဲနားဆင်ပါဦးမြန်မာနိုင်ငံကစစ်ကြိယာရင်းပံ့ပိုးပြဖို့လိုရပေါ့နော်ဆိုတော့အကြီးကြီးမားမားမစင်စားပဲနဲ့တနိုင်တပိုင်းကိုဘလို့လေးစက်ပစ္စည်းကိုဘလို့ပုံစံနဲ့ဒီစိုက်ပျိုးရေးကဏ္ဍအတွက်ပံ့ပိုးပြလို့ရတယ်ဆရာ
ဟုတ်ပြောကြည့်လိုက်လို့ရှိရင်တော့စက်ပစ္စည်းတွေလွတ်လန့်သွားတော့ပလောင်းကုန်နဲ့တော့အများကြမလဲနော်ဆိုတော့အကိုင်းတာတစ်ခု30ပတ်ဝန်းကျင်ဆိုလို့ရှိရင်ထွန်ဆက်ကလေးထွန်ဆက်ဒီဇိုင်းတော့ဝင်လို့ရတော့တော့ထွန်ဆက်တဲ့ထွန်ထွန်ဆက်ဝင်လို့ရတယ်တဲ့တော့ကျွန်တော်ကုန်မယ်ဆိုလို့ရှိရင်ကျွန်တော်ဒါ dryer လေးတွေဝယ်လို့ရတယ် dryer ဆိုတဲ့အချောက်ခံစက်ဒါနဲ့လူတွေကျွန်တော်ယာသူရမမောင်းလေကျွန်တော်ရိတ်ပြီးမှပါယာသူရသူကျွန်တော်အစိုးမရတော့ရိတ်သိမ်းချိန်ဆိုင်ပြိုးချိန်မှာဟုတ်ပြန်ရိတ်ဆိုင်ပြိုးချိန်မှာမိုးခုံသွားမယ်ရိတ်သိမ်းချိန်မှာမိုးတွေရရွာလာမယ်အဲ့ဒီမှာဒုက္ခရောက်တော့ပဲဗျာဆိုင်ပြိုးချိန်မှာရေလိုပဲဆိုရင်ရိတ်စစ်တဲ့နေနဲ့ဒီရောက်ရေနဲ့စက္ကရာနဲ့တင်ပေးလိုက်ရိတ်သိမ်းချိန်မှာမိုးရွာမယ်ဆိုရင်ဒါနဲ့မိုးမရောက်ခင်မှာကျွန်တော်ကစက္ကရာနဲ့မြင်မြန်ဆန်းဆန်းရိတ်သိမ်းချွေလေးလိုက်အဲ့တော့ဒီစားရကျွန်တော်တို့ကယာတိမျိုးကိုလည်းကျွန်တော်တို့တို့ဝါယာတိကိုရှောင်ရရောက်တယ်နောက်ပြီးတော့ဒီလုံသမားတွေရှားတဲ့ဟာကိုလည်းကျွန်တော်တို့ဖြည့်ဆည်းတယ်သဘောက်ကုန်လဲဆိုတော့ပုံနေလက်သမားကတော့လက်တူမယုံမြတ်တဲ့အပြားမကိုကျွေးထူနေတဲ့လက်သမားဆိုတော့လက်သမားကိုသွားပြီးတော့ကျွန်တော်တို့ဒါကိုလုပ်မယ်ဆိုတော့စိတ်ကူးရင်ဆန်တယ်လို့ပြောမယ်ဒါပေမဲ့ကျွန်တော်တို့ကလက်သမားတစ်ယောက်မနိုင်ရင်အုပ်စုလိုက်လက်သမား task force ခေါ်တာပေါ့နော်လက်သမားစိတ်ဝင်စားလက်သမားအဖွဲ့အစည်းဖွဲ့လိုက်ပြီးတော့အဖွဲ့အစည်းကိုသာနိုင်ငံတော်ကအဖွဲ့အစည်းကိုမူတည်ပြီးတော့ဂျပန်မှာဒီလိုပဲဆိုတော့ဂျပန်ကကျွန်တော်ပြောခဲ့တဲ့ core facility တွေဒီဒေသအထူးမှာတစ်ခုပဲစောင့်ပေးတယ်။နောက်ဒေသမှာဖွဲ့စည်းရေးထိန်းသိမ်းတယ်။ဒေသမှာဖွဲ့စည်းရေးအားလုံးနဲ့သမားတွေလာသမျှတော်ပြီးစီးတွေကိုစစ်ကြောတက်စင်ထုတ်ပေါ်ပြီးတော့သိမ်းပေးတယ်။ဒီလို honesty နဲ့ reality တိုက်ပြီးချစ်တဲ့စိတ်ကလေးတွေရှိတဲ့တော်စင်သမားတွေအများကြီးရှိပါတယ်။အဲ့ဒီအလူငယ်ဖွဲ့စည်းတွေများဖွဲ့စည်းမယ်။တော့ထင်ရှားမြင်လာတဲ့အဖွဲ့က water user group ဆိုတော့တော်ထင်ရှားတယ်ဆရာမ။ဒီ water user group ကရေရရရမှာနေမှာဒေသမှာတွေအစုပဲလေးတွေကဦးဆောင်ပြီးလုပ်တာ။အဲ့အဖွဲ့လေးတွေကသူ့ဖွဲ့တွေထင်ရှားတယ်ကောင်းတယ်ဆိုတော့အဲ့လိုမျိုးကကျွန်တော်တန်သမအစုဖွဲ့ကိုဒါဒီဆက်ပစ္စည်းတွေကလေးကိုတက်ဆင်ပေးလိုက်မယ်တိတ်များဆုံးကံပေါ့ခုနဆရာပြောတဲ့ကတွက်ကြည့်ရင်တိတ်၄၅00ပြင်မရှိဘူးဆိုတော့သမားသိစားလေးတိတ်၄00ကဘာရှိမှလဲဆရာအခုဆိုရင်တို့နိုင်ငံတော်ကတန်ဖိုးမှာတန်ပေါင်း100 billions တရားကိုတို့ခွဲဝေပေးဖို့ဆိုတော့သူအနေနဲ့တော့တို့ကတော့ဒီမျိုးစည်လေးတွေပေးပြီးတော့home garden လေးတည်ဆောင်လို့တော့ပါဗျာဒါလေးကျွန်တော်ထောက်ခံတယ်ဒါလေးကျွန်တော်တို့လွတ်တယ်ဒီသမားတွေမှာဘဲမှမသွားရအောင်အိမ်ထဲမှာအိမ်ကိုယ်ခြံလေးလို့ပြီးတော့ home garden လေးနဲ့စိုက်ပျိုးစားမယ်အဆင်ပြေတယ်ကိုယ်အိမ်လည်းဆင်ပြေတယ်အဲတခြားလည်းတော့မဝရဘူးဒါပေမဲ့ထွက်လာတဲ့ဟာကိုဒီဥစားကိုဘယ်လိုဈေးပဲလုပ်မလဲဆိုတော့ the body knows ဘူးမှမသိသေးဘူးဒါပေမဲ့အဲ့ဒါလည်းပေးအဲ့ဒါပေးတာလည်းသိပြီးတော့ကြားမှာမဟုတ်ဘူးစောစောကဒီမျိုးစည်လေးတွေပြည်တာဒီတရားစီပဲသူစိုက်လို့ဆင်ပြေသွားမယ်ဒါပေမဲ့တကယ်လို့ခုနစက်ကြီးကဆင်ပြေလိုက်လို့ရှိရင်ဒီစက်ကြီးရာဒီသူထိမ့်သိမ့်တဲ့ကာလအလျောက်ကြိုက်ကြဲတဲ့လူရဲ့အကျိုးရှိတဲ့လျောက်ကိုရေရှည်မှာဒီတဲ့သမားစုရဲ့မနိုင်ဝင်ထမ်းနေရတဲ့ကွာဟုတ်ကူညီမှာဖြစ်တဲ့ပဲဒီစက်ကြီးရာကိုဒီခုတည်းကအဲ့ဒီအဖွဲ့အစည်းလေးတွေညာတက်စင်ပေးမယ်ဆိုရင်ဒီကတော်တော်ကိုအဆင်ပြေတဲ့လုပ်ငန်းစက်ကန်အောင်ရှင်သမားဒီ ready မရှိသေးဘူးသိပညာမရှိဘူး maintenance မလုပ်တတ်ဘူးဆိုရင်စက်ကန်အောင်ရှင်ကကျွန်တော်တို့အင်္ဂလိပ်လိုတော့ leverage ဆိုတာမှိုင်းပြီးလိုက်တဲ့ unit ခုကိုတိုးပေါင်းအောင်လုပ်တာပြေးလိုက်တယ်နော်ပြေးတဲ့ပစ္စည်းကိုပစ္စည်းကိုမျိုးစည်လေးမျိုးစားဝေးပြီးပြေးလိုက်တာမှာဒါတဲ့နိုင်ဆုံးသွားမယ်စားဒီ leverage ကိုတဲ့ဒီနိုင်ငံတော်ရဲ့ပြေးတဲ့ပစ္စည်းကိုအတိုးပွားပြအောင်ဆိုရင်ဘယ်လိုတွေအလုပ်ရလဲဆိုရင် contract farming ခေါ်တဲ့နိုင်ငံတော်မှာရှိတဲ့ contract farming လုပ်နေတဲ့ Myanmar Rice Federation မြန်မာနိုင်ငံဆက်နမတင်းဖွဲ့နောက် EIA ရှိပါလို့ကုမ္ပဏီကြီးတွေအများကြီးရှိတယ်နော်ဒီ contract farming နဲ့က contract farming ဒီစနစ်ကျတဲ့ data နဲ့စဉ်းစားထင်သာမြင်သာအင်းတင်းနေတာဆက်လို့စက်ကြီးရကြွယ်တာဆက်လို့အကျိုးရှိအောင်လေသမားမြင်တဲ့လူပဲဆိုင်သူတို့ကအားလုံးစင်းအင်းအားအင်းအားနဲ့ဆိုက်ပြီးတော့များနှုတ်တစ်ဖက်ကျိုးစီဝါတိုးပါပြီးတော့လုပ်မစိုင်ဒီငွေစီကြောက်ပြတ်မသွားဘူးသူတို့စွင့်စရာခုနပြီးတဲ့ငွေစီခင်ဗျာများရှိမြရေးရှိခံမယ်ဒါမှမဟုတ် UNOPS ခေါ်တဲ့ကုလသမဂ္ဂထောက်ပံ့ Big Fans ဆိုတဲ့ဟာတွေ USAID ဆိုတဲ့ဟာတွေ JICA QUICA ဆိုတဲ့ NGO တွေအများကိုအပြီးကိုထောက်ပံ့တယ်အဲ့ဒီပုံကိုအဲ့ဒီအဖွဲ့အစည်းတွေနဲ့သောသော COVID ထောက်ပံ့နေမြန်ပေါင်းဆက်ပြီးတော့အဲ့ဒီပညာရှင်တွေနဲ့ဘယ်လိုထင်တာမြင်တာရှိတဲ့မပြောင်းပြက်မပျက်စီးတဲ့ရေရှည်ခံတဲ့စိုက်ပျိုးကုန်ထုတ်လုပ်ငန်းကြီးတစ်ခုလုပ်ဖို့ကောင်းကောင်းလုပ်လို့ရတယ်ရှင်ကောင်းလို့ရတယ
်အစိုးရကဘီလျံ100စိုက်ပျိုးခံတာအတွက်ပေးမယ်ဆိုတော့ဒီလာမှာသူတို့ကအတိတ်က home garden လို့ခေါ်တဲ့ဗမာလိုတော့ဒီကိုဟိုအိမ်နောက်ဖေးဈေးဆိုင်တည်တဲ့အလုပ်ပေါ့ဗမာနိုင်ငံမှာလို့ရင်ရောအောင်မြင်ဖို့လမ်းရှိပါသလားအဲ့ဒါလေးနည်းနည်းပြောပြပြပေးပါရှင
်ကဲကျွန်တော်ကောင်းဆောင်ကြီးဦးကျော်ဆရာအိမ်နောက်ဖေးဈေးဆိုင်တည်သူကစာပြီးတည်ရဆိုကိုလုတ်ခိုင်းတာဒါပေမဲ့အခုဗာပြစ်လို့ဒီဥစ္စာဒီလိုမျိုးမလုတ်ကြလဲဆိုရင်ရေကတ်တ်ရှိတယ်စိုက်တွေ့ရတဲ့ချိန်မီးမရနိုင်ဆိုင်ပြေးရရနိုင်အောင်ဆံပြေးဖို့လိုတယ်။နောက်ပြီးတော့သူတို့ဒီလုပ်တဲ့လူတွေရဲ့ဈေးကွက်ပေါ့နော်ထွက်လာတဲ့ဟာကိုကျွန်တော်တို့ကထွက်လာတဲ့ကော်မစီကိုတူတူကန်ကန်ရုပ်လုပ်မယ်၊ရုပ်ဒီလုပ်မယ်၊ချင်မောင်လုပ်မယ်။အားလုံးကဒါပဲလုပ်မှာဘူးပဲဖီယုံတခွားအားလုံးတပြိုင်တည်းထွက်လာတောင်းလို့မရဘူး။စားတဲ့လူကလည်းအတိုင်းအတာတစ်ခုပဲစားမှာဘာဘိုက်ကျင်ဝဲမရှိတော့ဘူး။ဒါတွေကကျွန်တော်အင်းလေးမှာကြုံရတယ်။အင်းလေးမှာလည်းခန်းကျင်တွေဒီဘုံတစ်ကောင်ပြည်လင်းပို့တဲ့ပြန်ပြန်တရုတ်ပြည်ပို့လို့မရတဲ့အခါကျတော့ဒီဘုံတစ်ကောင်နဲ့ဒီတိုင်းပုတ်သွေးပျက်စီးသွားတယ်လေ။တော့လုတ်ပြီးတော့ရမြောက်တဲ့ဟာမျိုးတွေဒီလိုမျိုးဖြစ်သွားမှဟာကဘာလဲဆိုတော့ value chain စပြီးတော့စိုက်ကြတယ်ပြီးတော့ဈေးကွက်အစီမံလိုတာပေါ့ဆရာမရဲ့အခုကဈေးကွက်တွေအရမ်းပြပမှာပိတ်နေတော့ border ပိတ်နေတော့ပတ်လာတဲ့ဟာတော့ဒီဘာပြရလို့ဝအောင်စားမှာနော်ဒါမှမဟုတ်ရေရှည်မှာတော့ဒီထွက်လာတာကိုကျွန်တော်တို့ကနိုင်ငံတကာလိုအပ်ချက် standard နော်ဒီ residual ခေါ်တဲ့စိတ်တော့ကင်းတဲ့ဒီနန်တွေနဲ့ထုတ်နိုင်မယ်ဆိုရင်တော့ဈေးကွက်ရှင်နိုင်မယ်ဆိုရင်တော့တော်တော်ကောင်းတဲ့အလားအလာကောင်းတဲ့တိုက်ပြေးထုတ်လို့ရလုပ်ငန်းတစ်ခုပါပဲဒုစာသို့တော့ဒုစာကိုဘလူးအလုပ်မှာလဲဈေးကွက်ဘလူးလောက်မှာဆိုရင်တော့ဒီနေ့ကျွန်တော်တို့နေသားဈေးကွက်နေသားကြည့်လိုက်ရင်အားရစရာမရှိဘူးဆန်းပါခင်ဗျာအားလုံးကဒီ pilot track ခေါ်တဲ့ယူနှစ်ခုနှစ်ဖက်စာချုပ်ချုပ်ထားတဲ့ဈေးကွက်မှာမဟုတ်ပါဘဲနဲ့သူတို့ကြာရဈေးကိုသူတို့ပေးတဲ့ကြိုက်သူတို့ပေးတဲ့ဈေးမှာယူနေရတဲ့ဈေးကွက်သွားကြည့်လုံနေရတဲ့အတွက်ဒီဈေးကွက်မရေမရမသိသိရှာမှုအောက်မှာကဲကျွန်တော်တို့ကဒီစိုက်ပျိုးရေးကမတွေ့တဲ့တာလည်းရှိတယ်ဆိုတော့ဈေးကွက်ကိုလည်းခုနရေနဲ့စက္ကရာလိုးသလိုဈေးကွက်ကလည်းအဓိကပဲဒီပစ္စည်းတွေကိုပတ်မဲ့ဈေးကွက်ကိုလည်းနိုင်ငံတော်ကအပြန်အလှန်စီးပွားရေးကိုတရာစနစ်မဟုတ်ဘူးကျွန်တော်တို့သူပေးသမျှယူရောင်းရမယ်စနစ်ထက်အပြန်အလှန်အချိန်မီရင်းကိုကျွန်တော်တို့ကအချိန်နဲ့ကိုက်စိုက်ပျိုးထုတ်လုပ်နိုင်တဲ့သူတို့ကျင်တဲ့ပစ္စည်းကိုကျွန်တော်တို့ကအချိန်ကိုက်စီမံထက်ပျိုးထုတ်လုပ်နိုင်တဲ့စနစ်မရောမရှင်းအဲ့လိုပဲပြောလို့ရမယ်ဆရာခုမိအောင်သေးဘူးဆရာဘယ်လိုမှမရောက်တဲ့ချေဟိုချေနှစ်ပေါင်းများစွာ90လောက်တည်းကယနေ့ထိပဲတရုတ်ပြည်စီဒေသမှာကိုကတရုတ်ရှိဝိုင်းသမားတွေပေးသမျှယူပြီးတော့လုပ်နေရတဲ့အနေထားအနေလွတ်မယ်အခုကတော့ဘလို့ကပိတ်လိုက်တဲ့ပြဲတော့ပိုတော့ဆိုးသေးတာဆရာနော
်ဒီအိမ်နောက်ပြေးဈေးဆိုင်တည်တဲ့ဥစ္စာဥပမာလေးနည်းနည်းပြောပြပေးပါဆရာဘယ်နိုင်ငံမှာလုပ်နေလဲဆရာ
အော်အဲ့ဒါကအိန္ဒိယနိုင်ငံမှာအိန္ဒိယဆိုတာကဒီလောက်ကိုသူတို့တန်သမားတွေကိုပေးလို့တာတော်တော်ကြာပြီအိန္ဒိယနိုင်ငံကြီးရဲ့ခေါင်းဆောင်တွေဒီအလုံးကိုအုံနောက်ပြေးတယ်သူတို့အားလုံးကိုရေရအောင်လုပ်ပြေးတယ်တပြည်တော့အိန္ဒိယကြီးမားတဲ့ဟာရောရေအားလုံးရောက်တယ်ရောက်တော့သူတွေကအိမ်ဝင်းထဲမှာသီးနှံနေစိုက်ကြတယ်နောက်စားသုံးတဲ့ demand ကလည်းသူတို့ဒီအားလုံးကဟိန္ဒီရဲ့စားတဲ့စားသုံးတဲ့ပြည်သူပြည်သားများဖြစ်တဲ့အတွက်သူတို့ပြည်ထဲမှာဝင်အရှင်ပြေးတယ်ကျွန်တော်တို့ပြည်ထဲကတော့ဆက်မဟိန္ဒီရဲ့စားတဲ့လူကတိတ်မရှိတော့ခုနပူရှန်တဲ့ဟာ surplus ကိုပိုတဲ့ဟာကိုကျွန်တော်ဘလို့တော့အကျိုးရှိအောင်ထပ်ကုန်နေနဲ့ဘလို့လို့မလဲဆိုတာပဲရေးကြည့်ပါတယ်ဆရာ
ဟုတ်ကဲ့ပါဆရာဆိုတော့ home garden ကဒီ innovation ဈေးဆိုင်တဲ့တဘောပေါ့နော် home garden ဆိုတဲ့ project တွေနဲ့ထွက်လာတဲ့ ocean နဲ့ပစ္စည်းတွေကိုဘလို့လုပ်ရင်ကောင်းမလဲဆရာအကြံပေးပ
ါဒီရှမ်းပြည်မှာရှမ်းပြည်ရဲ့ကျွန်တော်ကတော့အောင်မင်္ဂလာအိန္ဒိယအဲ့ရနေဆင်းသွားမယ်ဆိုရင်မိုင်း900ဝေးမိုင်း300ဝေးမှာရှိတဲ့ကလောလိုက်ကောတိဒီတောင်တရားလမ်းမကြီးတိုင်းပါမယ်ဆိုရင်ကော်ဖီကင်းနေကော်ဖီကင်းနေအားလုံးကယနေ့အောင်ရင်းမဲ့ရိတ်သိမ်းတဲ့ခါကျတော့စားဈေးကွက်မရှိဘူးပြုဈေးကွက်ပိတ်လိုက်တဲ့အတွက်အခုနောက်ပိုင်းမှာသူ့လိုပဲဒီတန်ဖိုးရှိတဲ့ပြည်နယ်တရသီးကကျွန်တော်တို့ထည့်တဲ့ပြည်သီးတလုံးကအနည်းဆုံး900လောက်ရှိတာနည်းတာမဟုတ်ဘူးတိတာမှဒီရက်ဆောက်တို့ကျွန်တော်တို့ဒီဇိုင်းတို့တောင်ကြီးပတ်လဲဟိုပုံးပတ်လဲမြင်မဆုံးကျွန်တော်တို့တရချန်ကြီးတွေမန္တလေးပတ်ဝန်းကျင်မေရယာကျောင်းကျောက်ဆယ်စိန်ကိုင်းကမြစ်သားအဲ့မှာတရက်ချန်နေဒီတော့ချင်းအပြည့်ပဲမမဘုတ်ကိုမစုံပြင်းမဲ့ရိတ်သိမ်းပြီဒါပေမဲ့ဒီတရက်သီးတွေဒီဒီလိုပြရစီပိတ်ကြတာတွေယနေ့သူတို့မှာဒီတရက်သီးတွေကိုပြည်သိမ်းမယ်လက်ရောင်းရကျန်တာတော့ဒီနည်းဆုံးရှုံးပေါ့နော်အဖေရဲ့သွားဒီတိုင်းမှာပဲခရမ်းကျင်မကြောင်ရင်လာတော့မယ်အားလူတွေရှမ်းပြည်မှာရိတ်တော့ပဲရင်းနေထွက်တော့မယ်စသည်ပြည်နယ်တွေအားလုံးဒီကျင်းရတော့ထားခဏတော့ထားမခံတဲ့ပြည်နယ်တွေဖြစ်တဲ့အတွက် ီအသင်းအနေနဲ့ရိတ်သိမ်းပြီးတော့ဈေးကွက်မှာရှင်းရှင်းမလားလို့ရှိရင်နိုင်ငံတော်စုအနေနဲ့ဘာလုပ်လဲဆိုတာဒါစုအတောင်ဖြစ်သွားပြီအကျိုးရှိအောင်လုပ်မစီမံသေးဘူးကြောက်ဂျပန်ဘယ်လိုစီမံလဲခုနဒီပရိဗက်ရှာခေါ်တဲ့တိုက်နေဒီနေဒီရတ်ကူမှာလွန်ခဲ့တဲ့နှစ်ပေါင်းရာကျော်တည်းကအစုအဖွဲ့လည်းသမောက် task force တွေဖွဲ့ပြီးတော့ cold storage facility တခုပရိဗက်ရှာ90ဆိုအခု90ဒီပရိဗက်ရှာတိုင်းမှာတလုံးကြီးဆောက်ပြီးတဲ့ပြန်သမားဒီချိန်မျိုးသူထွက်လာတဲ့များသိနေအဓိကပြဆံပါကျွန်တော်တို့ပြောနေတဲ့အခုထွက်တဲ့များကိုသူကအလုံးသူအဲ့ဒီဆန်ဆန်တော့သွားပို့ပေးဌာနအလုံးတင်းစီထုတ်ပို့စေချောတန်းစင် grading ပဲထုတ်ပို့ပြီးတော့ market ရောက်ပို့ပေးဆိုရလို့ပြည်ဒီဆိုရနေပြီးဆောက်ပြီးတဲ့မှာမှာဒီကောဒီသမားမှာ company လေးလာဦးစီးလုပ်ပေးဒါဂျပန်ဆိုတော့ဒီအစားအုပ်ဆောင်နေကျွန်တော်တို့အစားအုပ်ဆောင်နေတော့ကျွန်တော်တို့ဘာလုပ်မလဲသူ့လောက်မကုန်နေနဲ့ char အကုန်နေတဲ့ cool facility ပေါ့ဗျာ inland outland လောက်ရှိတဲ့ aircon တွေပြာကုန်းနေကိုအခုကကျမ်းပြင်ပြိမှန်ချင်းနဲ့ကျန်ကင်းရဲ့အောက်ကနေအင်းလက်တစ်ခုတွင်းပြင်မယ်အဲကုန်းနဲ့ဘော်တော်ရဲ့အလဲကောင်းနေအောက်လက်နဲ့ထွက်မယ်ဒီလိုကိုဆိုးတွေညိုက်လို့နိုင်ကိုဆိုးတွေမလို့နိုင်ဘူးဒါတိတ်ဘော်တော်လူကများမယ်ဆိုရင်အချောက်ခံမယ်ကျမ်းပြင်မှာနေရော24နာရီ77နာရီတနေ့လုံးလောနေဆိုအချောက်ခံပြီးတော့အချောက်ခံပစ္စည်းတွေကိုကျွန်တော်တို့ကဘယ်လိုပက်ကင်းတိမ့်တိမ့်ဘယ်ဈေးကမှသွားမလဲဆိုတာကိုကျွန်တော်စဉ်းစားမယ်ဒါတဲ့ဒုတိယနေ့ပေါ့နော်တတိယနေ့ကတော့ participle လောကဖြစ်နေတဲ့ juice ဖြစ်နေတဲ့တရတီးလိုဟာမျိုးတွေကျမ်းပြင်လာပြကြတော့တခါတည်းတည်တည်ဆိုရင်ကျွန်တော်ကအနှစ်တစ်နှစ်ထုတ်ပြီးတော့ juice ကိုလုတ်ထုတ်လို့ရတယ်ပိုသက်ဆေးပါညာစက်ထားလို့ပါ preservation တွေလုတ်ပြီးတော့များလုတ်နိုင်လို့ဆိုရင်တော့ဒီစားဆေးမှာအလားလားရှိတယ်ဟာခဲရညင်လိုက်တိုင်းမှာအလားတူဒီကန်ညင်တွေအလုံးကိုပြုတ်ပြီးတော့ကျွန်တော်က ketchup ပေါ့ခဲရညင် sauce လုတ်ပြီးတော့နိုင်ငံတကာပို့မယ်ဆိုရင်တခြားကပြောတာကျွန်တော်ရှင်းတကယ်လုတ်မယ်ဆိုရင်လုတ်မယ်လို့ရှိဘဲက17တန်းလောက်စိုက်တယ်စီတဲ့တီးနန်က14တန်းလောက်ဆယ်14 5တန်းလောက်ဆယ်တယ်အလုံး25တန်းလောက်စိုက်တယ်နော်25လောက်ဆိုင်တဲ့ဒီဟာကြီးပဲတိနေတယ်အမေရိကန်မားကတ်တွေမှာသွားကြည့်လို့ရှိရင်စဉ်းစားလေသမားအကောင်လုံးဝယ်ဝေးပြီးစားလို့ရတင်တင်ဘူးလေးတွေပြုတ်ပြီးတော့တခြားကသိမ့်စီသိမ့်စီပြီးရောင်းတာလေဒါမျိုးတွေပေါ့ဆရာမဒီမှာပဲရှုပ်ပြီးဆိုရင်လည်းလက်တိုက်လက်သက်ကိုကျုံကျုံနဲ့တိုင်းမှာခံရတော့နော်အဲ့ဒါမျိုးတွေကိုကိုစီတွေကိုနောက်ပိုင်းမှာ grant ပြောနေတဲ့ဒီနေ့ဒီပြောလို့မဆုံးနိုင်ကြပါဘူးရာပစာပြားမှာ belly agent အကယ်ကခုလိုမျိုးဒီနေ့ကြက်ကြက်ကြရင်ဘာဘလူးလူးမှကဲမဲ့သူမရှိတဲ့နေသားဖြစ်နေ
စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းကိုဆက်သွယ်နေတယ်ပါကျွန်တော်ရှင်းပြပါမယ
်မင်္ဂလာပါရှင်ဦးစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ NLD တိုင်းရင်းသားတွေနဲ့မဟာမိတ်ဖွဲ့မလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီတူအောင်မြင့်နဲ့အတူကျွန်မအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
လာမယ့်2020နိုဝင်ဘာ10ရက်နေ့မှာအထွေထွေရွေးကောက်ပွဲကြီးကျင်းပပါတော့မယ်။အခုတစ်ခေါက်ထူးခြားချက်ကတော့ပြည်နယ်တွေမှာရှိတဲ့တိုင်းသားပါတီအတော်များများဟာသူတို့ပါတီငယ်တွေကိုဖျက်သိမ်းပြီးလူမျိုးစုတိုင်းသားပါတီအချင်းချင်းပေါင်းစည်းကြကြခြင်းပါ။2015ခုနှစ်အထွေထွေရွေးကောက်ပွဲကိုသင်ခန်းစာယူပြီးတူညီတဲ့လူမျိုးစုတစ်ခုထဲမှာကိုပါတီမျိုးမျိုးကွဲနေရင်မဲရရှိမှုမှလည်းမဲကွဲသွားနိုင်တယ်။ဒါကြောင့်လူမျိုးစုချင်းတူတဲ့ပါတီအချင်းချင်းပေါင်းစည်းပြီးတပါတီတည်းအဖြစ်ရွေးကောက်ပွဲဝင်ရင်အနိုင်ရနိုင်ချေပိုများနိုင်တဲ့ဆိုပြီးဖြစ်ပါတယ်။အဲဒီလှုပ်ရှားမှုနောက်ပိုင်းပေါ်ပေါက်လာတဲ့ဝေဖန်ချက်တစ်ခုကတော့ NLD အနေနဲ့အစိုးရအာဏာရခဲ့တဲ့၄နှစ်ကျော်ကာလတိုင်းပြည်တည်ဆောက်ရေးမှာပြည်သူတွေမျှော်မှန်းထားသလောက်အကောင့်ထဲပေါ်မပေးနိုင်ခဲ့ဘူး။ချုပ်ရင်အာဏာချက်တွေအများကြီးရှိနေတယ်။ဒါကြောင့်အရင်2015ရွေးကောက်ပွဲတုန်းကလို့မဟုတ်ပဲလူမှုထောက်ခံမှုကျဆင်းနိုင်တယ်။အခြားတစ်ဖက်မှာလည်းပြည်ထရေးမှာတိုင်းသားပါတီတွေအားကောင်းလာနိုင်တယ်ဒါကြောင့်တိုင်းသားတွေနဲ့မဟာမိတ်ဖွဲ့ပြီးရွေးကောက်ပွဲဝင်သင့်တယ်ရွေးကောက်ပွဲပြီးရင်တိုင်းသားတွေနဲ့ပူးပေါင်းထားတဲ့ညွန့်မောင်းအစိုးရဖွဲ့သင့်တယ်ဆိုပြီးဖြစ်ပါတယ် NLD တိုင်းသားတွေနဲ့မဟာမိတ်ဖွဲ့လာနိုင်ရည်ရှိသလားဆိုတာလေ့လာကြည့်ကြရအောင်ပါ
လာမယ့်ရွေးကောက်ပွဲရလဒ်ဘယ်လိုဖြစ်လာမလဲဆိုတာပြောဖို့စောနေပါသေးတယ်ဒါပေမဲ့ရှုထောင့်အမျိုးမျိုးကနေခံမှန်းကြည့်လို့တော့ရနိုင်ပါတယ်ဥပမာအားဖြင့် NLD မဲရနိုင်ချေနေသွားမလားဘယ်တော့နေသွားမလဲလွှတ်တော်ထဲမှာကိုစလင်25ရာခိုင်နှုန်းအသင့်ရယူဆောင်ဆိုင်နေတဲ့တက်မတော်နဲ့မိဖက်အဖွဲ့အစည်းဖြစ်တဲ့ပြည်ခိုင်ဖြိုးပါတီကရောလာမယ့်ရွေးကောက်ပွဲမှာ2015ရုံးကထက်လူမှုထောက်ခံမှုပိုများလာပြီးမဲရီပိုရလာနိုင်မလားအခုမှအသစ်ဖွဲ့ပြီးရွေးကောက်ပွဲဝင်မဲ့ပါတီမျိုးတွေကရောအမတ်နေရာဘယ်နေရာလောက်ခွဲဝေရယူသွားနိုင်တယ်လဲအလားတူတချို့သောအကဲခတ်တွေထင်မြင်ယူဆသလိုတင်းနယ်တွေမှာတိုင်းသားပါတီတွေအားကောင်းလာပြီးအမတ်နေရာပိုရသွားနိုင်သလားစတာတွေပဲဖြစ်ပါတယ်။ NLD ပါတီရဲ့ဖြစ်လာနိုင်တဲ့အခြေအနေကိုအရင်လေ့လာကြည့်ကြရအောင်ပါ။ ဒီကနေ့ရွေးကောက်ပွဲတုန်းကသမရရွေးနိုင်မယ့်အစိုးရဖွဲ့နိုင်မယ့်ပြည်ထောင်စုအဆင့်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ခုအတွက်မဲဆန္ဒနဲ့စုစုပေါင်း456ကိုစီကြောက်ခန့်အပ်တဲ့တမရတော်သားကိုယ်စားလှယ်တရားနဲ့96ရောက်ကလည်းအသိနေရရပြီဖြစ်ပါတယ် ဒါကြောင့်ပြည်ထောင်စုလွှတ်တော်ရဲ့ရောက်ပြီးရင်သမရရွေးနိုင်အစိုးရဖွဲ့နိုင်ဖို့အတွက်NLD ပါတီအတွက်ပြည်ထောင်စုအဆင့်အမှတ်အနည်းဆုံး356လေးယောက်လိုအပ်ပါတယ်ရွေးကောက်ပွဲမှာNLD ဟာမဲဆန္ဒနယ်မြေစုစုပေါင်းရဲ့86ရာခိုင်နှုန်းနဲ့ညီမျှတဲ့နေရာ304စီအနိုင်ရပါတယ်ပြည်ထောင်စုအဆင့်လွှတ်တော်ရဲ့ရောက်သွားတဲ့အခါတမရတော်သားအမတ်တွေပါပေါင်းထားတဲ့လွှတ်တော်တစ်ခုလုံးရဲ့60ရာခိုင်နှ 390အထိအနိုင်ရခဲ့တာကြောင့်လွတ်လွတ်ကျွတ်ကျွတ်ပဲသမရရွေးနိုင်အစိုးရဖွဲ့နိုင်ခဲ့တာပါ။အ
ဲ့ဒီအနိုင်ရတဲ့အနေအထားကိုပြန်ပြီးခွဲခြားစစ်ဖြာကြည့်လိုက်ရင်ပြည်တော်စုအစ်အတွက်တိုင်းဒေသကြီးတွေကနေအမတ်နေရာ280ပြည်တယ်တွေကနေအမတ်နေရာ130အနိုင်ရခဲ့တာပါ2020မှာကျင်းပနိုင်မဲ့ယူကော့ပွဲမဲဆန္ဒနဲ့အရေးအတွက်ကို2015အခြေအနေအတိုင်းပဲတွက်ရင်အန်ဒီအနေနဲ့သမရရွေးဖို့အစိုးရဖွဲ့ဖို့အချမ်းပြအမတ်နေရာ324နေရာလိုနိုင်ပါတယ်။တကယ်လို့များသုံးသပ်သူတွေခန့်မှန်းသလိုတိုင်းဒေသကြီးမဲဆန္ဒနယ်တွေမှာအန်ဒီအတွက်စိန်ခေါ်မှုကြီးကြီးမားမားမရှိခဲ့ဘူးဆိုရင်2015တုန်းကလိုပဲအမတ်နေရာ180ရနိုင်တယ်လို့ခန့်မှန်းနိုင်ပါတယ်။ဒီအခါအန်ဒီအနေနဲ့သမရရွေးနိုင်ဖို့အစိုးရဖွဲ့နိုင်ဖို့ပြည်တယ်တွေကနေအမတ်နေရာ44နေရာလောက်အနိုင်ရရင်လုံလောက်ပါပြီ။ပြီးခဲ့တဲ့2015တုန်းကအန်ဒီဟာပြည်တယ်တွေမှာအမတ်နေရာ130အနိုင်ရခဲ့တာမို့2020ပြည်တယ်တွေမှာဝဝက်ကွဲအောင်ရှုံးပြီး2015ရဲ့တဝက်55နေရာလောက်အနိုင်ရရင်တော့သမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့အနေအထားရှိနေစေဖြစ်တာတွေ့နိုင်ပါတယ်။ဒါက2020အတွက်အကြံပေးတွက်ဆချက်ပါ။ပြည်တယ်တွေမှာရောတိုင်းသားပါတီတွေပေါင်းစည်းကြလို့အဲ့ဒီပါတီတွေအမတ်နေရာပိုရလာမလားဆိုတာသုံးသပ်ကြည့်ကြရအောင်ပါ
။တီထောင်စုရွေးကောက်ပွဲကော်မရှင်ထုတ်ပြန်ချက်အရပြည်နယ်6ခုကကယားကရင်ကချင်မွန်ချင်းနဲ့ဝါလူမျိုးစုပါတီတွေပေါင်းစည်းကြတာတွေ့ရပါတယ်။အဲ့ဒီလိုပေါင်းစည်းလိုက်လို့ပြည်နယ်တစ်ခုစီမှာအဓိကလူမျိုးစုရဲ့ပါတီတစ်ခုတည်းရှိပြီးအဲ့ဒီပါတီကပဲရွေးကောက်ပွဲဝင်ပြိုင်မှာမျိုးတော့မဟုတ်ပါဘူး။လူမျိုးစုတူပါတီကွဲတွေရှိနေပါသေးတယ်။ဒါရီမကလူမျိုးစုငယ်တွေရဲ့ပါတီတွေလည်းရှိနေသေးတာပါ။နောက်တစ်ချက်ကတိုင်းသားပါတီတွေဟာသူတို့လူမျိုးစုတူတူတွေကိုပဲစီယုံလေးရှိတာမို့လူမျိုးစုမတူတဲ့ဗမာနဲ့အခြားတိုင်းသားတွေရဲ့မဲကိုရအောင်ဆွဲဆောင်နိုင်ဖို့ခက်ခဲလာပါတယ်။2015တုန်းကပြည်ထောင်စုအဆင့်အတွက်ပြည်နယ်တွေမှာမဲဆန္ဒနဲ့200အတွက်ရွေးကောက်ပွဲကျင်းပခဲ့ပြီးတိုင်းသားပါတီတွေကအမှတ်56ရောက်ရွေးချယ်ခံခဲ့ရပါတယ်။အခုအချိန်နေကောင်းလို့2015ထက်အရေးအတွက်နှစ်ဆဖြစ်တဲ့အမတ်နေရာ130ကျော်နိုင်ခဲ့ရင်တော့ NLD ရဲ့သမရရွေးချယ်နိုင်ဖို့အစိုးရဖွဲ့နိုင်ဖို့လိုအပ်တဲ့အမတ်အရေးအတွက်ကိုထိခိုက်သွားနိုင်ခြင်းမရှိသေးပါဘူး။အခြားတစ်ဖက်မှာတော့လွတ်တော်ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးဟောင်းသူရဥရွှေမန်းရဲ့ပါတီ88မျိုးဆက်ခေါင်းဆောင်ဟောင်းဥက္ကုကြီးဦးဆောင်တဲ့ပြည်သူပါတီစီမွားရေးလုပ်ငန်းရှင်ဒေါက်တာဒေါ်သက်သက်ခိုင်ဦးဆောင်တဲ့ပြည်သူ့ရှေ့ဆောင်ပါတီလူမျိုးကလည်းမဲဆန္ဒနဲ့တနေချင်းစီမှာ NLD ကိုချိမ့်ချောက်နိုင်တဲ့အနေအထားဖြစ်ပေါ်ပွဲမရှိဘူးလို့သုံးသက်သူအများစုကဆိုကြပါတယ်။အလားတူပြည်ခိုင်ပြိုးပါတီကလည်း2015တုန်းကထက်လူထုထောက်ခံမှုပိုရလာနိုင်မဲပိုရနိုင်နေဆိုပြီးခံမဲတဲ့သူမတွေ့ကြရပါဘူး
။ဒီချက်လက်တွေကိုခြုံငုံသုံးသပ်ကြည့်ရင် NLD ဟာညှို့မောင်းဆိုရဖွဲ့ဖို့မဲဆန္ဒနဲ့အပြည့်ယူလို့မဟာမိတ်ဖွဲ့ပြီးမှရွေးကောက်ပွဲဝင်ဖို့စဉ်းစားမဲ့အနေအထားမျိုးမတွေ့မြင်ရသေးပါဘူး။ဒါပေမဲ့ဗမာပါတီကြီးတစ်ခုနဲ့တိုင်းသားပါတီတွေမဟာမိတ်ဖွဲ့တယ်ဆိုတာရွေးကောက်ပွဲဝင်တဲ့ကိစ္စအစိုးရဖွဲ့တဲ့ကိစ္စလောက်မှပဲရှိနေတာမဟုတ်ပါဘူး။နှစ်ပေါင်း80ကျော်ကြာလာပြီဖြစ်တဲ့ပြည်တွင်းစစ်ရဆဲရေးပြည်တွင်းငြိမ်းချမ်းရေးတည်ဆောက်ရေးအာဏာရှင်တပိုင်းတိုင်းပြည်ကနေဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ဆိုရင်ကိုယ်နဲ့နိုင်ငံရေးဥတီချက်ချင်းတူတဲ့ဆက်သားရှင်စနစ်ကိုအတူတကွတွန်းလှန်ခဲ့ကြတဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့ခိုင်မာတဲ့နီးကပ်တဲ့မဟာမိတ်ဖွဲ့မှုပြုလုပ်ထားဖို့တရားပေါက်လိုအပ်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဒီမှာရှိရနေဖြစ်ပါစေသောရရှင်များရှင်။ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေကြံကြားပေးပါရမရှင်။နောက် Now, why are the doors in it, chin chin people are a little dealers and mole, nursing jaya maps a party? But tomorrow's tomorrow, we will yell at a messenger, Sado Lirigo, I want to read Fury Burmese news every day. Can you help me? Thanks, sir. Do need I view in your mother genuine patch in my good knee pin? I'm a lie. Okay, well. Tomorrow, you view internet Samian on it, view in your mom, Facebook Samian Arivoma, the genuine patch you nurse in my marriage. Film your dance out as his Nicole, Ama, Jishulu Yavari. View you go up here to a 2 days to marry. Messenger on it, Jolie Sapien, eat Hawaii, no? Age face with a Facebook account by Genaro. ပေးတနာကျော်ဦးကျော်ဟင်းအမတ်တရားတခြင်းဖွင့်ပေးပါရဲ့ဟုတ်ကဲ့ပါဒီသတင်းပတ်အတွင်းမှာပဲဘုံကြီးပေါ်နဲ့ပြန်လွန်သွားတဲ့တခြင်းကရုပ်ရှင်မင်းသားကျော်ဟင်းရဲ့အမတ်တရားတခြင်းနဲ့ဟုတ်ကဲ့ပါတပတ်လောက်စောင့်မအောင်လို့ပြန်ကြားကြပါတယ်ဒီတစ်ခါကအာဇာနည်နေတဲ့တိုက်ဆိုင်နေလို့ပါတော်ရရှင်တယောက်တောင်းဆိုထားတဲ့ဒီအာဇာနည်နေအထိမ့်မဲ့တခြင်းတွေကိုထုတ်လွှင့်ပေးဖို့ဖြစ် တင်ဆက်ပေးသွားတဲ့သတင်းတပုတ်နဲ့ပတ်သက်ပြီးတော့သရရှင်ရဲ့ရှုထောင့်ဆောင်ကရေးလာတဲ့မှတ်ချက်တချို့ကိုလည်းဝေမျှပေးချင်ပါတယ်ရှင်။မြန်မာနိုင်ငံမှာ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေအတွင်းအမေရိကန်အစိုးရကနောက်ထပ်ဒေါ်လာ3,000,000,000အကူအညီပေးသွားမယ်ဆိုပြီးတော့ပြောသွားတဲ့သတင်းဖြစ်ပါတယ်။အဲ့ဒီသတင်းကိုအမေရိကန်တန်ယုံကသတင်းထုတ်ပြန်တဲ့နေ့မှာပဲကျွန်တော်တို့ပြီးခဲ့တဲ့သတင်းပတ်တွေမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အဲ့မှာဒီအမေရိကန်ပြည်သားစုကဖေဖော်ဝါရီလကစပြီးတော့မြန်မာနိုင်ငံ COVID-19 ရောဂါတိုက်ဖျက်ရေးအတွက်ပေးနေတဲ့အကူအညီစုစုပေါင်းကလည်းအမေရိကန်ဒေါ်လာ16တန်းခွဲရှိသွားပြီဖြစ်ကြောင်းဖော်ပြထားပါရဲ့နော်။ဒါနဲ့ပတ်သက်ပြီးတော့ပြန်ရေးလာကြတဲ့သတင်းရှင်တွေထဲမှာတော့ဟန်နီတာတာဆိုတဲ့သတင်းရှင်ကမြန်မာနိုင်ငံကိုအမေရိကန်အစိုးရအကူအညီပေးတာ16တန်းခွဲရှိပြီမလို့ပြည်သူပြည်သားများဖြစ်ကြတဲ့ COVID-19 ရောဂါရှင်တွေ၊ကူးစက်ခံရောဂါရှင်တွေ၊နောက်ပြီးကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေ၊အကူအညီပေးနေတဲ့ဌာနသက်ဆိုင်ရာဝန်ထမ်းတွေ volunteer တွေအားလုံးကိုစားအမေရိကန်သမ္မတကအစားပြည်သူလူထုအားလုံးကျန်းမာကြပါစေ COVID-19 ရောဂါကပ်ဆိုးကနေကင်းဝေးပါစေကောင်းမွန်ရှိတဲ့တရှိတော်အားလုံးလည်းဘေးရန်ကင်းဝါပါစေမြန်မာနိုင်ငံကိုကူညီထောက်ပံ့နေတဲ့နိုင်ငံတွေရောမပေးနေတဲ့နိုင်ငံတွေအားလုံးမှာကိုရောစိတ်ပါကျန်းမာချမ်းသာကြပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်ရှင်ဟန်နီတတာဖြစ်ပါတယ်ဝန်ထမ်းတားဆိုတဲ့သရရှင်ကတော့နောက်နိုင်ငံတွေလည်းကူညီကြပါအောင်နဲ့တိုင်းပြည်မှာရန်ဖြစ်စေအထူးအကူအညီများနေပါရင်ဆိုပြီးတော့မြန်မာနိုင်ငံကစည်ရေးပရိပခါတွေပေါ်မှာငွေကြေးသုံးစွဲနေရတာနဲ့ပတ်သက်လို့အခုလိုရေးလာပါတယ်။မြက်ခိုင်တော်ဆိုတဲ့သရရှင်ကလည်းဖွံ့ဖြိုးမှုတွေများကြီးလိုနေသေးတဲ့ကိုယ်နိုင်ငံကိုကူညီတာကျေးဇူးတင်လိုက်တာ။ကိုဗစ်ရောဂါအမြန်ဆုံးတိုက်ထုတ်နိုင်ပါစေ။ကမ္ဘာကြီးငြိမ်းချမ်းပါစေတဲ့ကျေးဇူးတင်စကားပြောလာတာပါ။အမေရိကန်ပြည်အစုမှာနေထိုင်မှုရတဲ့သရရှင်ကိုကိုလေးကတော့ကိုလိုအားလေးကနေတိုင်းအခွန်ဆောင်နေတဲ့တွေကမြန်မာနိုင်ငံကိုပြန်ပြီးတော့ကူညီခွင့်ရလို့ဝမ်းသာချင်နေမိပါတယ်။အဲအလုပ်တောင်နောက်ကျနေပြီ။လဲလိုက်အောင်ပါဆိုပြီးတော့ခဏနောက်လေးကြေးလာပါတယ်ရှင်။ခိုင်စောဆိုတဲ့သရရှင်ကလည်း US နိုင်ငံကိုကျေးဇူးတင်ပါတယ်။ပြည်ထနာပေါင်း16,000ကနေကျော်လာနိုင်ပါစေ။တရုတ်နဲ့တော့ကွာပါဆိုပြီးတော့ဒီမြန်မာအိမ်နေချင်းတရုတ်နိုင်ငံကိုသူမကျေနပ်ပုံနဲ့ရေးလာတာပါ။ဒီလိုမျိုးကျေးဇူးတင်ကြောင်းရေးလာတဲ့စာတွေရှိသလိုမျိုးဒီအခုကြီးပေးတဲ့ပုံမှာလုံးဝမကျေနပ်ပါဘူးဆိုပြီးရေးလာတဲ့သရရှင်ရဲ့ဒီမှတ်ချက်တွေလည်းတော်တော်များများတွေ့ရှိရပါတယ်တချို့ဒီကတော့အကြောင်းပြချက်မရှိဘဲနဲ့ဒီမကျေနပ်ကြောင်းပဲရေးလာတာပါဒီထဲကသရရှင်တယောက်ရဲ့စာကိုနည်းနည်းဥပမာပြောပြချင်ပါတယ်မောင်မောင်ဆိုတဲ့သရရှင်ကရေးလာတာဒီကောင်တွေကပေးရင်မစိုးမပိုလေးလက်ခံပြီးတော့နိုင်ငံတကာအလဲမှာလိုက်ပြီးတိတ်ခါချခံနေတာခံချင်းခံပေါ်တဲ့အစိုးရနဲ့တက်မတော်ကြာတွေးခွဲပေးနေတဲ့မိစားတစ်ဖက်ရေမှုတ်တစ်ဖက်ဗျူဟာတွေပါအမေရိကန်နဲ့တရုတ်အချင်းတွေကဒီနှစ်ကောင်စားအားလုံးအတုံးမကြရင်လည်းခံစားဖို့ဆိုပြီးတော့ရေးလာပါတယ်ရှင်ဒီလိုမျိုး video သတင်းတွေအောက်မှာမှတ်ချက်တွေဒါမှမဟုတ်လေကျမတို့တင်ဆက်မှုဒီအစီအစဉ်တွေအောက်မှာမှတ်ချက်တွေရေးလာကြတာတွေ့ရပြီလူအမျိုးမျိုးရဲ့စိတ်အမျိုးမျိုးအဖုံဖုံဆိုတာကိုကိုယ်ကွယ်ကွယ်ပဲသိရှိနိုင်ပါတယ်ဒီလိုမျိုးသတင်းတွေမှာဆိုလူရန်းနာကိုမကျေနပ်သူရှိသလိုတခါတလေလည်းတခြားနိုင်ငံဒုက္ခရောက်နေတဲ့သတင်းတွေမှာဝိုင်းပြီးတော့ဟိုလက်ခုပ် over တီးပြီးတော့ဝမ်းသာအရာဖြစ်နေကြတဲ့မှတ်ချက်တွေလည်းတွေ့ရှိရပါတယ်နော်ဒါမဲ့လေကနပထမပိုင်းကပြောသလိုပဲဒီလိုမှတ်ချက်တွေကလည်းအကောင့်တူတော်တော်များများကရေးလာတာမလို့လဲတကယ်လူလူရဲ့ဒီစိတ်အခြေအနေမှန်ကမှတကယ်ဟိုထင်ဟပ်စေရလားဆိုတာလဲတန်တရားဝင်နိုင်တဲ့အခြေအနေမှာရှိနေပါတယ
်
တကွာလို့အနေနဲ့နိုင်ငံပေါင်းများစွာမှာကြုံတွေ့နေရတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါဆိုးနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့စာတချို့ကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါရစေ။ပထမဦးဆုံးဦးတင်အောင်ဆိုတဲ့သောရရှင်ရေးလာတဲ့စာဖော်ပြပေးကြပါရစေ။ဒီသောရရှင်ကသူ့အသက်အရွယ်ကြီးရင်ပါပြီတဲ့။ဒါပေမဲ့ VOE ကိုဆယ်ကျော်တက်အရွယ်ကစပြီးတော့ရေဒီယိုခေတ္တရနားထောင်လာခဲ့တာပါ။အခု TV ခေတ်ရောက်နှစ်ပေါင်း60လောက်ရှိလာပါပြီ။တော်မြင့်မြင့်စွာကအရှင်မရဲ့အတော်မလို့ပိုနားထောင်ဖြစ်ပါရဲ့တဲ့။ဒီတော်ရရှင်ရဲ့အတော်ကကျမတို့ VOA မြန်မာပိုင်းကဟိုးရင်တော့ကဝန်ထမ်းတယောက်ဖြစ်တဲ့ဒေါ်မြင့်မြင့်စောရဲ့သူမလို့ဆိုပါတယ် VOA ကိုအမြဲအားပေးလှည့်ပါဆိုပြီးဒီတော်ရရှင်ကသူကြုံတွေ့နေရတဲ့ဒီ COVID-19 ရောဂါနဲ့ပတ်သက်ပြီးသူစိုးရိမ်မကင်းဖြစ်နေရတဲ့အကြောင်းရင်းကိုအခုလိုစာရေးပြောလာပါတယ
် VOA ခင်ဗျာအခုဖြစ်ပေါ်နေတဲ့ခီးသည်တွေဒုက္ခဖြစ်နေတာကိုပြောချင်လို့ပါမဟာမြိုင်ကားမှတ်တိုင်နဲ့မြင်းဒီကုန်းမှတ်တိုင်ခီးသည်တွေ City Center မြင်းနစာရှိမှတ်တိုင်ခီးတွေရန်ကုန်အင်းစင်ရှိပြည်သာခီးသည်တွေနောက်ဟန်တာဝတီတကုံမြောက်27 39 98 62 35ကားစီးရဲ့ခီးသည်တွေဟာကားကျစင်းမှာလူဦးရေ90ကနေပြီးတော့80ထိပါတဲ့ကားတွေစီးကြရတာပါဒါပေမဲ့နှာခေါင်းစီးတွေမတက်ကြဘူးဗျာဒီလိုမျိုးကားစီးခီးသည်တွေနှာခေါင်းစီးတက်ဖို့တာဝန်ရှိသူတွေကထိန်းချုပ်မှုမရှိလို့ရှိရင်ကိုဗစ်ဒုတိယလှိုင်းနဲ့တွေ့ပြီးတော့ရန်ကုန်မှာရောဂါပြန့်ပွားမှုတွေတိုးလာမှစိုးရိမ်မိပါတယ်39 65 27ဆိုလို့ရှိရင်အုတ်ချင်းဗန်တာမှတ်တိုင်မှာကားရှိပေါက်ကတက်လို့မရလို့ကားနောက်ပေါက်ကနေပြီးတော့စီးနေကြရပါတယ်။ဒါအမှန်ပြောနေတာပါ။ကျွန်တော်ကိုယ်တိုင်စီးလို့ပြောတာပါ။ကျွန်တော်အသက်80ကျော်ပါပြီ
။ရန်ကုန်မြို့မှာပဲစကားကိုတိုးတိုးကျကျစီးရပြီးတော့နှာခေါင်းစီးတွေတေချာမတက်လို့ပါဆိုပြီးတော့ဒီတော်ရရှင်စိုးရင်ဒီကြီးစားရေးလာတာဖြစ်ပါရဲ့ရှင်။ဟုတ်ကဲ့ပါ။ဒီတော်ရရှင်ကပဲစကားတွေကိုကိုယ်တိုင်လိုက်ပြီးတော့စီးကြည့်နေတယ်ဆိုလို့ဦးနေတယ်တော့ဖြစ်နိုင်ရင်တော့အဲ့လိုလိုက်ပြီးတော့စီးကြည့်တာမျိုးမလုပ်သင့်ဘူးလို့ပဲအကြံပေးချင်ပါတယ်နော်။အသက်ကလည်း80ပိုင်းရောက်လာပြီမလို့ဒီယောဂာနဲ့ပတ်သက်ပြီးတော့ပို့ပြီးတော့တတိထားရတဲ့အရွယ်လေးဖြစ်ပါရဲ့ရှင်။ဒါကြောင့်မလို့သိရအောင်လို့တော့လိုက်ပြီးတော့ဗက်စကားတွေစီးမကြည့်ပါနဲ့လို့မှာချင်ပါသေး။ဒီ COVID-19 ယောဂာနဲ့ပတ်သက်ပြီးတော့နောက်ထပ်စိုးရိမ်နေတဲ့သောရရှင်ကတော့ထက်ထက်ဝင့်ဆိုတဲ့သောရရှင်မှာဒီသောရရှင်ကတော့ကြောင်းတွေတစ်နှစ်လောက်ဆက်တိုက်ပိတ်ထားလဲဘာမှမဖြစ်ပါဘူးတဲ့။အရေးကြီးတာကယောဂာထိန်းချုပ်နိုင်ဖို့ပါပဲလို့ပြောထားပါသေး။ဟုတ်ကဲ့ကျောင်းနေပိတ်ထားရည်ဆိုလို့ကျမတို့အမေရိကန်ပြည်အောင်စုမှာလည်းကျမနေတဲ့ပြည်နယ်ပေါ့နော်ဒီဝါရှင်တန် DC မြို့တော်နဲ့ကရဗာဂျီးနီးယားပြည်နယ်မှာဆိုရင်ဒီ၈နှစ်စက်တင်ဘာကစပြီးတော့ဖွင့်မဲ့ကလေးကျောင်းတွေအကုန်လုံးကိုလည်းဟိုမဖွင့်သေးပဲနဲ့အွန်လိုင်းကနေပြီးတော့ပဲတင်မယ်ဆိုတော့အခြေအနေမျိုးပြောနေပါတယ်ကျောင်းဖွင့်တယ်ဆိုရင်လည်းကလေးတွေအနေနဲ့အလှည့်ကြပေါ့နော်တစ်ဖက်ကို၂ရက်ပဲကျောင်းလာရမယ်နောက်ပြီးတော့မိဘတွေကစိုးရင်လို့လုံးဝကျောင်းကိုမလွတ်ချင်ဘူးဆိုတော့internet online ကနေပြောပဲသင်ကန်းစာတွေကိုနေ့စဉ်ပို့ချပေးသွားမယ်လို့ဆိုပါတယ်။အကြောင်းအရာတိုက်ဆိုင်လို့ဝေးများလိုက်တာပါနော်။ကျော်ညွန့်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE ကျွန်တော် VOE ကိုအမြဲတမ်းထောင်နေသူပါတဲ့။အခုလက်ရှိမလေးရှားမှာ COVID-19 ကာလအတွင်းမှာပိတ်မိပြီးတော့လေဖြတ်ရောဂါခံစားနေရတဲ့သူနှစ်ဦးရှိပြီဖြစ်လို့မြန်မာပြည်ကိုပြန်ကျင်ပေမဲ့ပြန်လို့မရပါဘူးတဲ့။မလေးရှားကမြန်မာတန်ရုံတို့ဖောင်တင်စာရွက်မှလည်းဖောင်ဖြည့်ထားပြီးသွားပါပြီ။ဘာမှအကြောင်းပြန်စာမရပါဘူး။15ရက်ရှိပါပြီဆိုပြတီသောရရှင်ကြော်ညွန်းကတော့ဒီလေးဖြတ်ယောဂဝေနာရှင်နှစ်ဦးကစားစာရေးလာပါတယ်ဒီ COVID-19 ကာလမှာတော့မလေးရှားကိုရောက်နေတဲ့ဒီမြန်မာနိုင်ငံသားတွေလည်းတော်တော်ကိုဒုက္ခရောက်ကြတဲ့တဲ့င်းတွေအသက်တွေပါဆုံးပါကြရတဲ့တဲ့င်းတွေကိုနေ့စဉ်နဲ့အညာကြားနေရလို့အတော်တော်လေးကိုစိတ်မကောင်းဖြစ်ရပါတယ်သောရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နောက်ပိုင်းမှာတော့သောရရှင်တွေတောင်းဆိုထားတဲ့မြန်မာတဲ့င်းလေးတစ်ပုဒ်နဲ့မေတ္တာတည်းလက်ဆောင်ဖြောက်ပြေးပေးမှာဖြစ်ပါတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိတ်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခု ဆက်ပြီးဒေတာလာတဲ့ဒေါ်လာရှင်တွေကိုအလှည့်ပေးကြပါလိမ့်ဒီကနေ့ဇူလိုင်လ19ရက်နေ့ကမြန်မာနိုင်ငံမှာအာဇာနည်ခေါင်းဆောင်ကြီးတွေကြဆုံသွားတဲ့ရက်83နှစ်ပြည့်တဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်နော်ဒီနေ့ဒီရက်မှာအမတ်တရတချင်တောင်းလာသူကတော့အာဇာနည်နေ့ရောက်တိုင်းဒီတချင်ကိုအမြဲအိမ်မှာဖွင့်နေကြအရင်အချိန်တွေမှာအမတ်တရခင်ဟယ်လန်ကပြန်နာထောင်ခြင်းလို့ပါလေအလေးပြုပါရဲ့ဆိုတဲ့မေလာမယ်ရဲ့တခြင်းလေးအာဇာနည်နေ့ဂုံပြုအမတ်တရဖြစ်နေနားဆင်ခြင်းပါလေဆိုပြောတေးတောင်းလာပါတယ်ရှင်ဒီတော့ဒီနေ့ဒီညမတောင်းဆိုထားတဲ့မေလာမယ်တီဆိုထားတဲ့အမူရင်းအလေးပြုပါရဲ့ဆိုတဲ့အာဇာနည်နေ့ဂုံပြုတခြင်းကိုဒီကနေ့ထုတ်လွှင့်ပေးခြင်းပါလေရှင်ဒီရေတော်ရရှင်အားလုံးနဲ့အတူဒီတခြင်းနားထောင်ရင်းနဲ့ပဲအာဇာနည်ကောင်းဆောင်ကြီးတွေကိုပို့မြှင့်ကြရအောင်နော်အလေးပြုပါရဲဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဒီရင်မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာရင်းရင်ဖွင့်စာရင်းနဲ့ဒီတခြင်းတောင်းလာတွေကိုတော့တင်းနှွေနေညာပိုင်းနဲ့တင်းနှွေနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအခြေချင်းကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင် view မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲဓာတ်ရိုက်နားဆင်နိုင်ပါတယ်ဖက်ဖို့ပေးခဲ့တဲ့အစီအစဉ်ကိုရေဒီယိုနဲ့ Facebook ကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ Viewy Internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါရဲ့နော်။ကျမတို့ရဲ့ website လိပ်စာက bambis.viewynews.com ဖြစ်ပါလိမ့်။ Viewy ကိုလည်းစာရေးကြပါအောင်ရှင်။သွားလို့ရှိရင်အားလုံးရှင်းလင်းချက်ပေးကြပါလိမ့်
။အာဂါမီနေကိုလေသူရဲ့ view ကပဲအလေးပြုပါမယ်
။အခုဆက်ပြီးကမ္ဘာတစ်လောကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်တဲ့နှာခေါင်းဆီးတွေကိုစိန်စီနေပြီးအီတလီနိုင်ငံမှာတော့ရေခဲတောင်ကြီးတွေနွေရာသီမှာအရေးမပျော်စေဖို့မြေကြီးကာတဲ့အခင်းအဖြူတွေနဲ့လိုက်အုပ်ထားပါတယ်ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငင်းချမ်းနဲ့မက်ခင်ဖြူဖြူတို့ကတင်ဆက်ထားပါတယ
်အိန္ဒိယနိုင်ငံအနောက်ဘက်မဟာရာရှတ္ထပြည်နယ်ပူနီမြို့ကလူတစ်ယောက်ဟာကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့အတွက်ရွှေအဆင့်နဲ့လှုပ်ထားတဲ့နှာခေါင်းဆီးတစ်ခုကိုပြုလုပ်ဖန်တီးခဲ့ပါတယ်။ရှာကာကာဟာဒီဆိုတဲ့သူဟာဘရေးဆီယာတစ်ယောက်ကိုလှုပ်ခိုင်းခဲ့တာဖြစ်ပြီးတော့အလေးချိန် 90 ဂရမ်လောက်ရှိပါတယ်။ကုန်ကျစရိတ်ကတော့ဒေါ်လာ 3,890 ကျပြီးအသက်ရှူဖို့အတွက်မျက်နှာဖုံးမှာအပေါက်သေးသေးလေးတွေဖန်တီးထားပါတယ်။အသက်49နှစ်အရွယ်ကူဟာဒီဟာအပြင်ထွက်သွားတိုင်းမှာဒီရွှေနှာခေါင်းဆီးအပြင်ရွှေလက်ကောက်တွေလက်စွပ်တွေဆွဲကြိုးတွေကိုလည်းဝတ်ဆင်လေးရှိပါတယ်။ဒီရွှေနှာခေါင်းဆီးကသူ့ကိုယောဂပိုးကနေတကယ်ပဲကောက်ွယ်ပေးနိုင်မလားဆိုတာသေချာမသိပေမဲ့သူကတော့တခြားလူအပ်တဲ့ယောဂကောက်ွယ်ရည်တွေကိုလည်းလှုပ်ထားပါတယ်လို့ပြောပါရရှင်။
န္ဒိယနိုင်ငံအနောက်ဘက်ပြည်နယ်တစ်ခုဖြစ်တဲ့ဂူဂျာရက်ကဆူရက်မြို့မှာလည်းစိမ့်စီထားတဲ့နှာခေါင်းစည်းတွေကိုရောင်းချနေပါဗျာ။ကိုရိုနာကပ်ရောဂါကာလအတွင်းနေထိုင်ဘဝနေထိုင်မှုမှာမရှိမဖြစ်လိုအပ်လာတဲ့နှာခေါင်းစည်းတွေမှာရေဒနာအလှတွေစီရင်ဖို့လိုအပ်တယ်လို့ထင်တာကြောင့်အခုလိုစိမ့်စီဖြစ်တာလို့ရေဒနာဆိုင်ပိုင်ရှင်ကပြောပါဗျာ။စိမ့်အစ်စ်တွေစီချဲထားတာကြောင့်နှာခေါင်းစည်းတစ်ခုကိုဒေါ်လာ2000ကနေ5000ကျော်အထိကျတင်ပါတယ်။ငွေကြေးချမ်းသာသူတွေကလည်းသူတို့ရဲ့အဝတ်အစားတွေနဲ့လိုက်ဖက်မဲ့နှာခေါင်းစည်းတွေဝယ်ယူရနိုင်တာကိုသဘောကျနေကြပါတယ်။ဆူရက်မြို့ဟာဒေသတွင်းမှာတော့စိမ့်မြို့တော်အဖြစ်ထင်ရှားပြီးကဘာပေါ်ကစိမ့်90ရာခိုင်နှုန်းကိုဖြတ်တောက်သွေးပြီးအယောင်တင်ပေးတဲ့မြို့ဖြစ်ပါတယ်ခင်ဗျာ။
အစ်ကလေးငယ်မရေခဲတော့ရဲ့အကြီးပြော်ရာကနေကာကွယ်နိုင်ဖို့အတွက်အဖြူရောင်မြေကြီးကတဲ့အခင်းကြီးတွေနဲ့လိုက်အောင်နေပါတယ်။နိုင်ငံရဲ့မြောက်ပိုင်းမှာရှိတဲ့ပရီစီနာရေခဲတောင်ကြီးတွေအကြီးပြော်မတော်စေဖို့ဆိုလာတွေကစပြီးအဖြူရောင်မြေကြီးကတဲ့အပြားကြီးတွေနဲ့မီတာတသန်းတက်လေကိုအုပ်ထားပါတယ်။အဖြူရောင်ကတော့နွေရည်ပူပြင်းတဲ့နေအောင်ကြီးကိုရောင်ပြန်ဟပ်စေပြီးအပူချိန်ကိုညော့ချစေတာပါ။အမြင့်ပေ2900ကနေ300အကြာအမြင့်မှာတဲအိတ်တူနဲ့ဖြီးပြီးတော့အုပ်ထားပါတယ်။ဆောင်းရာသီစကိတ်ရာသီကိုစပြီးဆိုရင်တော့အဲ့ဒီအခင်းတွေကိုဖယ်ရှားပြစ်ပါတယ်။ပြီးခဲ့တဲ့အနှစ်20အတွင်းပရီစီနာရေခဲတောင်ကြီးဟာသုံးပုံတစ်ပုံနီးပါးအရေးပျော်သွားခဲ့တဲ့အတွက်ဒီနီးလန်းကို2008ခုနှစ်ကတည်းကစတင်လှုပ်ဆောင်ခဲ့တာဖြစ်ပြီးကမ္ဘာကြီးပူနွေးလာတာကိုရင်ဆိုင်ဖို့နီးလန်းတစ်ခုပဲဖြစ်ပါတယ်ရှင
်။အမေရိကန်နိုင်ငံဝါရှင်တန် DC မြို့ကလူတစ်ယောက်ဟာပန်ဆယ်ဗေးနီးယားပြည်နယ်မှာရှိတဲ့အသက်68နှစ်အရွယ်သူ့အဖွားကိုတွေ့ဆုံအားပေးဖို့မိုင်220မာရသွန်ခရီးကိုပြေးသွားခဲ့ပါတယ်။ဒီအကွာအဝေးဟာမိုင်26မိုင်ကျော်ရှိတဲ့အာထရာမာရသွန်ခုနှစ်ခုစာလောက်ရှိပြီးတော့ကိုရီကပယ်လိုနီတယောက်ဟာ9ရက်တာပြေးခဲ့ရတာပါ။တယောက်ထဲနေတဲ့အဖွားဖြစ်သူရူအန်ဒရီကိုအားပေးဖို့နဲ့ကယောဂါကာလာအတွင်းတယောက်တည်းအထီးကျန်နေသူတက်ကြီးရွယ်အိုတွေကိုကူညီဖို့ရန်ပုံငွေရှာရင်းမာရသွန်ပြေးခဲ့တာပါမာရှလာလောက်တုန်းကအာထရာမာရသွန်ပြေးဖို့အတွက်ကပယ်လိုနီတယောက်စီစဉ်ထားတာဖြစ်ပြီးကပ်ရောဂါကြောင့်ပြိုင်ပွဲပြတ်သွားခဲ့ရပြီးတဲ့နောက်အဲ့ဒီအစားအခုလိုမိုင်220ကိုမာရသွန်ပြေးဖို့ဖြစ်လာခဲ့တာပါအမေရိကန်ဒေါ်လာ24000ကျော်ရန်ပုံငွေရှာပေးနိုင်ခဲ့ပြီးအဖွားဖြစ်သူနေထိုင်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်စကရက်တန်မြို့ကတက်ကြီးဘိုးဘွားရိတ်တာရှိမှာပန်းဝင်ခဲ့ပါတယ်ခင်ဗျာ
အပတ်စဉ်ကဏ္ဍတွေကိုနားဆင်ခဲ့ကြတာပါ VOE မြန်မာပိုင်းတနင်္လာနေ့နေ့ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုသတင်းအချင်းချုပ်ကိုပြောပြမှာပါမြန်မာနိုင်ငံအထက်ပိုင်းမှာပြီးခဲ့တဲ့ရက်အနည်းငယ်အတွင်းမိုးသီးထန်စွာရွာသွန်းမှုကြောင့် AR မြင့်ရေမြင့်တက်လာပြီးကချင်ပြည်နယ်အပါအဝင်စကိုင်းနယ်မန္တလေးတိုင်းတလျှောက်ဒေသခံပြည်သူတွေမြင့်ရေကြီးမှု NDA ရင်ဆိုင်နေရပါတယ်။တနုနီနေညကမန္တလေးတိုင်းအမရပူရာမြို့နယ်မန္တလေးစကိုင်းကန္နာလမ်းမှာရှိတဲ့ရွှေကဲရေထိန်တကားကျိုးပေါက်ပြီး AR မြင့်ရေတွေစီးဝင်လာနေတဲ့အရေးပေါ်အခြေအနေကိုသက်ဆိုင်ရာတာဝန်ရှိသူတွေကစက်ရဲနေရာတွေအသုံးပြုပြီးအခြေအနေထိန်းသိမ်းဆောင်ရွက်ခဲ့ကြပါတယ်။အနည်းတဝိုက်ရွာသူရွာသားတွေကိုလည်းဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ကြပါတယ်။အိန္ဒိယတိဘက်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုဖြတ်တန်းစီးဆင်းနေတဲ့ Brahmaputra မြေကြီးရှမ်းမှုကြောင့်ရေကြီးမြေပြိုမှုတွေဖြစ်ပေါ်ပြီးဒေသခံတန်ပေါင်းများစွာအိုးမဲ့အိမ်မဲ့ဖြစ်ကုန်ပါတယ်။ရေကြီးမှုကြောင့်အိန္ဒိယနိုင်ငံအနောက်မြောက်ဒေသအာတန်ပြည်နယ်နဲ့အိန္ဒိချင်းနီပေါနိုင်ငံတို့ကဒေသခံ၄တန်းနီးပါးအိုးမဲ့အိမ်မဲ့ဖြစ်ကုန်ပါတယ်။အခုချိန်ထိပျောက်ဆုံးနေသူဒါဇင်ပေါင်းများစွာရှိနေပြီးတေဆုံးသူအရေအတွက်ဟာ189ရှိသွားပြီလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ထုတ်ပြန်ချက်အရကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်စနေနေ့တရက်ထဲတွင်26,000လောက်တိုးလာတာကြောင့်နေ့စဉ်ကူးစက်မှုနှုန်းစံချိန်တင်ခဲ့ပြီးဒါဟာနှစ်ရက်ဆက်တိုက်နေ့စဉ်ကူးစက်မှုနှုန်းစံချိန်တင်မြင့်တက်ခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဥရောပမှာကိုရိုနာဗိုင်းရပ်စ်ကပ္ပကတ်ရောဂါကနေစီးပွားရေးပြန်လည်နှိုးထလာရေးအစီအစဉ်ကြီးတစ်ရက်အနေနဲ့ဒေါ်လာ1 trillion ရန်ပုံငွေရရှိရေးထိပ်တီးခေါင်းဆောင်တွေတနင်္လာနေ့မှာတတိယမြောက်နေ့အဖြစ်ဘရာဇီးလ်မြို့တော်မှာဆွေးနွေးခဲ့ကြပါတယ်ရှင်။တနင်္လာနေ့နေ့ခင်းအစီအစဉ်တွေကိုနားဆင်ခဲ့ကြတာပါ။ COVID-19 အရေးပေါ်အခြေအနေတွေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ရှင်။မြန်မာပြည်သူပြည်သားအလုံး COVID-19 ကပ်ရောဂါကနေကင်းဝေးကြပါစေလို့ဆုမွန်ပေါင်းတောင်းပါတယ်။ကျမအင်ဂျင်နီယာပါ။
This program has come to you from the Voice of America, Washington.